Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရ2024ခုနှစ်ဩဂုတ်လ28ရက်နေ့ပုတ်ထူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိ American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ Russia ပိုင် Kerch ဒေသ Stuyan Kilometer 1300နီးပါးထိန်းချုပ်ထားနိုင်ပြီလို့ Ukraine စစ်တပ်အကြီးအကဲကပြောပါတယ်။Russia Ukraine စစ်မြန်မာအဆုံးသက်ရေးကိုထောက်ခံတယ်လို့အိန္ဒိယဝန်ကြီးချုပ် Narendra Modi က Russia သမ္မတ Putin ကိုပြောပါတယ်။မြန်မာနိုင်ငံမှာ Ranger လူနည်းစုတွေဟာအကြမ်းဖက်နေနေမှုအသစ်ထဲမှာပိတ်မနေကြတယ်လို့နိုင်ငံတကာအဖွဲ့အစည်းကြီးနှစ်ဖွဲ့ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ
်။စကိုင်းတိုင်းကမ်ဘလူမှာအသက်35နှစ်အထက်အမျိုးသားတွေကိုစစ်သားစုဆောင်းပစ်တဲ့အကြောင်းနောက်မွန်ပြည်နယ်ကသတင်းသမားတွေအသက်ဆုံးရှုံးထောင်ဒဏ်နှစ်ရှည်တွေချမှတ်ခံရတဲ့အခြေအနေနိုင်ငံတကာသတင်းဆောင်မတွေထဲမှာတော့အမေရိကန်မှာခလုံးခွင့်ရှာဖို့ဝင်ရောက်လာသူတွေကိုကူညီနေတဲ့အာရီဇိုနာကအဖွဲ့ယုံချိန်ပြင်ပအလုပ်ခိုင်းမှုကိုညှင်းပယ်ခွင့်ရှိတဲ့ဩစတြေးလျရဲ့ဥပဒေဆရာတွေကိုတင်ပြပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကမ္ဘာတလောခီးသွားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်ရှင်။အခုတော့ဥတင်မောင်တန်ကသတင်းတွေပြုတ်ပြပေးပါမယ်။
Russia Kerch ဒေသမှာ Stuyan Kilometer 1300ကို Ukraine တပ်ဖွဲ့တွေကထိန်းချုပ်ထားလိုက်ပြီး Russia တပ်သား994ယောက်ကိုအကျဉ်းသားအဖြစ်ဖမ်းဆီးထားတယ်လို့ Ukraine စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီး Oleksandr Syrskyကအင်္ဂါနေ့ကပြောလိုက်ပါတယ်။ကြီးပြောတော့ Russia ကလေကြောင်းကတိုက်ခိုက်ခဲ့တာတုံ့ပြန်တဲ့အနေနဲ့ Ukraine မှာပဲထုတ်လုပ်တဲ့တာဝေးပစ်လက်နက်အသစ်တမျိုးကိုမကြားခင်မှာအသုံးပြုတိုက်ခိုက်မယ်လို့ Ukraine ကာကွယ်ရေးဝန်ကြီးကလည်းတနင်္လာနေ့တုန်းကပြောခဲ့ပါသေးတယ်။ဒီလက်နက်အသစ်နဲ့တုံ့ပြန်မှုပြင်ဆင်နေပြီလို့ကာကွယ်ဝန်ကြီးRustem Umarov ကသူ့ရဲ့ Facebook စာမျက်နှာမှာပြောထားတာပါဒီလက်နက်ကို Belianic Sia လို့နာမည်ပေးထားပြီးကီလို900မိုင်430ထိပြည့်ခတ်နိုင်တယ်လို့ Ukraine စစ်တပ်ဗီဒီယိုကဆိုပါတယ်ဒုံးကြီးနဲ့ drone နည်းပညာတွေကိုပေါင်းစပ်ထားတဲ့ Ukraine ရဲ့တာဝေးပစ်လက်နက်အကြောင်းကို Ukraine သမ္မတ Volodymyr Zelensky ကလည်းစနေနေ့ကပြောကြားခဲ့ပါသေးတယ်အမေရိကန်ရဲ့အနောက်မဟာမိတ်တိုင်းပြည်တွေကတာဝေးပစ်ဒုံးကြီးတွေကိုယူကရိန်းကိုပေးထားပြီးရုရှားနိုင်ငံတွင်းကိုမပစ်ခတ်ရလို့တားမြစ်ထားပေမဲ့အခုတော့ယူကရိန်းကနေဓာတ်ရိုက်တိုက်ခိုက်နိုင်တော့မှာပါ။တစားကန်အယ်ကာဒီလွတ်မြောက်လာတာကိုကြိုဆိုလိုက်ပြီးဟားမတ်ဖမ်းဆီးထားတဲ့တစားကန်တွေအထူးသဖြင့်အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးအတွက်အမေရိကန်ကပိုင်းဖြတ်ချက်ခိုင်ခိုင်မာမာချထားတဲ့အကြောင်းအင်ဒီရောအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုဝင်ရှိသူကပြောလိုက်ပါလေ။ဂါဇာကမ်းမြောင်တောင်ပိုင်းတိုက်ပွဲတစ်ပွဲမှာကိတ်ဖာအယ်ကာဒီကိုလိုင်ကောင်းတဲ့ကကယ်တင်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ကအင်္ဂါနေ့ကပြောပါတယ်။ဂိုင်ရိုနဲ့ဒိုဟာမှာလုပ်နေတဲ့ဆွေးနွေးပွဲတွေကတစ်ဆင့်အပြည့်အဝရေးနဲ့ဇာကန်လူရေးအစိုးရသဘောတူညီချက်ရဖို့မမောမပဆက်တဲ့ဆောင်ရွက်မှာဖြစ်တယ်လို့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပို့တဲ့ထုတ်ပြန်ချက်မှာပြောပါတယ်။အင်္ဂါနေ့မှာပဲအီရန်နိုင်ငံကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုအမေရိကန်နဲ့ပြန်လည်ဆွေးနွေးဖို့တကားဖွင့်လိုက်ပါတယ်။ရန်သူနဲ့ထိတွေ့ဆက်ဆံလို့အန္တရာယ်မမြင်ပါဘူးလို့အီရန်နိုင်ငံရဲ့ဘာသာရေးအုပ်ချုပ်အယတ်တိုလာအလီခါမေနီကအယက်သားအစိုးရကိုပြောလိုက်တာပါပြုပြင်ပြောင်းလဲအေးသမားသမရမာဆော့ဘီဇက်စကီယန်ကလမ်းဖွင့်ပေးလိုက်တာလည်းဖြစ်ပါတယ်ဒါပေမဲ့အမေရိကန်ကမယုံပါဘူးလို့လည်းအလီခါမေနီကသတိပေးလိုက်ပါတယ်ရုရှားယူကရိန်းစစ်များများအဆုံးသတ်ရေးကိုသူထောက်ခံတယ်လို့ယူကရိန်းကိုသွားခဲ့ပြီးရဲ့အတော်ကြာမှအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကရုရှားသမ္မတပူတင်ကိုပြောလိုက်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တယ်လီဖုန်းပြောပြီးနောက်တည့်အင်္ဂါနေ့ရုရှားကောင်ဆောင်နဲ့ဆွေးနွေးရမှာမိုဒီကအခုလိုပြောလိုက်တာပါမကြာခင်ကတွားရောက်ခဲ့တဲ့ယူကရိန်းခီးစဉ်အမြင်နဲ့ရုရှားယူကရိန်းပဋိပက္ခကိုမစ္စတာပူတင်နဲ့အမြင်ဖလှယ်ခဲ့တယ်လို့မိုဒီက X လူမှုစာမျက်နှာမှာရေးပါတယ်ပဋိပက္ခစောစောဖြည့်ရှင်းလိုက်တာရေးကိုအိန္ဒိယကထောက်ခံကြောင်းသူထပ်မံပြောကြားခဲ့တယ်လို့မိုဒီကဆိုပါတဲ့အရာကိုဥတီပြီးရုရှားနဲ့ယူကရိန်းအချင်းမဖြုံးကြပဲစကားပြောကြဖို့ယူကရိန်းသမ္မတဗိုလ်လိုဒီမာဇယ်လန်စကီနဲ့အရင်ပတ်ကယူကရိန်းမှာတွေ့ဆုံစေမိုဒီကတိုက်တွန်းခဲ့ပါတယ်။ဆွေဒင်းနဲ့တန်တမာကြီးကအရေးကြီးသလိုဘာဝင်ပတ်သက်နေကြသူတွေအားလုံးရိုးရိုးသားသားလက်တွေ့ကြကြထိတွေ့ကြရေးကလည်းအရေးကြီးပါတယ်လို့မိုဒီကသမ္မတပူတင်နဲ့ဖုန်းပြောစဉ်ပြောကြားခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနထုတ်ပြန်ချက်မှာပြောပါတယ်။နိုင်ငံခြားဆက်ဆံရေးကိုပြန်လည်သုံးသပ်ခဲ့ကြပြီးမမခိုင်မာတဲ့ဆက်ဆံရေးထူထောင်နိုင်မယ့်အချက်တွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်မှာဆိုထားပါတယ
်။ဒီဝင်မြန်မာပိုင်းရဲ့မနေ့ကစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူမှုမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။ လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6 ဂျိုရု Channel 123လို့ကနေဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်။
ဗုဒ္ဓမနက်ခင်းသတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာလူနည်းစုတွေဟာအကြမ်းဖက်နှိမ်နှင်းမှုအသစ်ထမ်းမှာပိတ်မိခံနေကြရတယ်လို့နိုင်ငံတကာအဖွဲ့အစည်းကြီးနှစ်ဖွဲ့ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။2019ကလည်းရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်ချီထွက်ပြေးခဲ့ကြတာပါ။မြန်မာနိုင်ငံထဲမှာရိုဟင်ဂျာ6သိန်းကျော်ရှိနေသေးပြီးမြန်မာစစ်ကောင်စီတပ်နဲ့အာရခတ်တပ်တော်တို့ကြားလက်နက်ကိုင်ပဋိပက္ခမှာကြားညက်နေခဲ့တယ်လို့ AFP သတင်းကဆိုပါတယ်။စစ်ကောင်စီကစစ်သားအသစ်တွေကိုအားဓမ္မစုဆောင်ခဲ့ရမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကလူ2000ကျော်ပါဝင်သွားခဲ့တယ်လို့လည်း AFP ကပြောပါတယ်။အရခတ်တပ်တော် AA ဟာ drone တွေလက်နက်ကြီးတွေနဲ့ Ranger အရက်သားတွေကိုဒီလမှာပြစ်ခတ်ခဲ့တယ်လို့ 45 right အဖွဲ့က interview ခဲ့တဲ့မျက်မြင်သက်တေတွေကဆိုကြပါတယ်။မတိုက်ခိုက်မီထောင်တိုင်း drone တစ်စင်းကိုလွတ်ခဲ့တာကြောင့် AA ကရည်ရွယ်ချက်ရှိရှိတိုက်ခိုက်ခဲ့တာဖြစ်တယ်လို့ 45 right အစီရင်ခံစာကပြောပါတယ်။မြန်မာမှာရှိကြတဲ့ရိုဟင်ဂျာတွေကအဲ့ဒီဖြစ်ရအတွက်အေးအေးပေါ့အပြစ်ဖို့ကြတယ်လို့နိုင်ငံတကာအချက်အတဲလေးလာရေးအဖွဲ့ ICG အစင်ခန်းစာကလည်းပြောထားပါတယ်။ဒါပေမဲ့ဩဂုတ်လ9ရက်ထုတ်ပြန်ချက်မှာအေးအေးကအဲ့ဒီဆွဆွဲချက်တွေကိုညှင်းဆို့လိုက်ပါတယ်။တောင်တရုတ်ပြည်လိုက်ပြည်မြန်မာဖိလစ်ပိုင်သင်္ဘောတွေကိုစောင့်ရှောက်လိုက်ပါပေးဖို့ဖြစ်နိုင်ခြေနဲ့ပတ်သက်ပြီးတိုင်းမြင်လာမယ်ဆိုလို့ရှိရင်တကားဖွင့်ထားပါတယ်လို့အမေရိကန်ရေတပ်ကအင်္ဂါနေ့ကပြောလိုက်ပါတယ်။ဖိလစ်ပိုင်လက်နက်ကိုင်တပ်များဦးစီးချုပ်ဗိုလ်ချုပ်ကြီးရိုမာရီအိုဘရောနာဂျူနီယာနဲ့မနီလာမြို့တော်ပူးတွဲသတင်းစာရှင်းလင်းပွဲမှာအမေရိကန်ရေတပ်ဗိုလ်ချုပ်ကြီးဆမ်မြူအယ်ပပရိုကမိန်းကွန်းကိုခုလိုပြန်ဖြေကြားခဲ့တာပါ။တောင်တရုတ်ပင်လယ်ပြင်မှာတရုတ်နဲ့ဖိလစ်ပိုင်ကြားအချင်းများတာတိုးလာနေချိန်မှာအင်ဒိုပစိဖိတ်စစ်ထောင်များချုပ်အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။အဒီလိုပင်လယ်ပြင်ထိတိုက်တွေ့တာတွေရှိလာတဲ့အခါဖိလစ်ပိုင်နဲ့အမေရိကန်တို့ချုပ်ဆိုထားတဲ့စီးရေးမဟာမိတ်စာချုပ်အရဖိလစ်ပိုင်ကအမေရိကန်ကိုတောင်းဆိုသင့်မသင့်ဆိုတဲ့အကြောင်းရပ်ကဆွေးနွေးစရာဖြစ်လာနေပါလေ။ဖိလစ်ပိုင်ဥပဒေအရဖိလစ်ပိုင်စစ်တပ်ဟာပထမဦးဆုံးမိမိကိုယ်ကိုပဲအားကိုးမှဖြစ်ပါတယ်လို့ဖိလစ်ပိုင်ဗိုလ်ချုပ်ကြီးဘရောနာကတော့ပြောကြပါတယ်။နိုင်ငံတကာစစ်အကြီးအကဲတရားပြီးမှခုလိုတရင်စာရှင်းလင်းပွဲလုပ်ခဲ့တာပါ။အဲ့ဒီညီလာခံကိုအင်ဒိုနီးရှားပစိဖိတ်အမေရိကန်စစ်ဌာနချုပ်ကကမ္ဘာကထပြုကျင်းပခဲ့ပြီးမဟာမိတ်တိုင်းပြည်တွေကစစ်ဘက်ဆိုင်ရာကိုယ်စားလှယ်ဖွဲ့တွေတက်ရောက်ခဲ့ကြပါတယ်။ပြောင်းနိုင်ငံစင်ကြံပြည်နယ်မှာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်နိုင်ခြေရှိတဲ့မူဝါဒတွေဆက်လက်ပြီးရှိနေဆဲဖြစ်တယ်လို့ကုလသမဂ္ဂလူခွင့်ရေးရုံး OHCHR ကအင်္ဂါနေ့ကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကအဲ့ဒီလိုဖြစ်နိုင်ခြေရှိတယ်လို့ကုလသမဂ္ဂကအစင်ခါစာထုတ်သတိပေးခဲ့ပါသေးတယ်။စင်ကြံဒေသမှာဝီကန်နဲ့တခြားမွတ်စလင်လူနည်းစုတသန်းကျော်အပေါ်အချင်းချမှုတွေရှိနေတယ်လို့တရုတ်ကအစွတ်ဆွဲခံနေရတာပါ။2023ခုနှစ် February လကတည်းကတရုတ်တာဝန်ရှိသူတွေနဲ့ဆူဇာလာနိုင်ငံဂျနီဗာမြို့မှာအတုပ်လိုက်ဆွေးနွေးပွဲတွေလုပ်ခဲ့ပြီးဒီနှစ်မေ26ကနေဇွန်လ1ရက်နေ့ထိအဖွဲ့တစ်ဖက်ကိုတရုတ်ပြည်ကိုတွတ်ခဲ့တဲ့အကြောင်း OHCHR ကထုတ်ဖော်ပြောကြပါတယ်။တရုတ်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ရာဇဝတ်မှုဆိုင်ရာတရားမျှတရေးစနစ်တွေကိုအဲ့ဒီကုလသမဂ္ဂအဖွဲ့နဲ့တရုတ်တာဝန်ရှိသူတွေဆွေးနွေးခဲ့ကြတယ်လို့ OHCHR ပြောရေးဆိုခွင့်ရှိသူ Ravina Chandrasani ကပြောကြပါတယ်။ဒါပေမဲ့ကြံစည်ဖြစ်နိုင်တဲ့ဥပဒေတွေနဲ့မူဝါဒတွေစင်ကြံဒေသမှာရှိနေစေဖြစ်တယ်လို့ရာဗီနာကဆိုပါတယ်။အမျိုးသားတုံညုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးလူနည်းစုတွေခွဲခြားဆက်ဆံခံမှုကတားဆီးရေးမူဝါဒတွေကိုပြန်လည်သုံးသပ်ဖို့တရုတ်အာဏာပိုင်တွေကို OHCHR ကတောင်းဆိုလိုက်ပါတယ်။
ဟုတ်တယ်မောင်တမရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။စကိုင်းတိုင်းကမ်ဘလူခရိုင်မှာအသက်35နှစ်ကနေ65နှစ်အတွင်းအမျိုးသားတွေစစ်မှုထမ်းဖို့အတွက်စစ်ကောင်စီအာဏာပိုင်တွေကမင်း၌ခိုင်းတာအိမ်တွေကိုဝင်ရောက်ဖမ်းဆီးတာတွေလုပ်တယ်လို့ဒေသခံတို့ကပြောပါတယ်။ကမ်ဘလူမြို့ပေါ်မှာတော့ဩဂုတ်လ26ရက်ကစပြီးစစ်မှုထမ်းအတွက်အမျိုးသားတွေကိုဖမ်းဆီးနေတယ်လို့လည်းကျွန်းလှကမ်ဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကမ်ဘလူခရိုင်ကပြောပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုသားညွန့်ဦးပြောပြထားပါတယ်ရှင
်။ KWKI KW မျိုးနဲ့ကျွန်းလာမျိုးတွေမှာအသက်35နှစ်ကနေပြီးတော့65နှစ်အတွင်းမျိုးသားတွေကိုစစ်မှုထမ်းဖို့အတွက်စစ်ကောင်စီကလူစုစောင်းနေတယ်လို့ဆိုပါတယ်။ KW မျိုးကမျိုးသား100နဲ့ကျွန်းလာကမျိုးသား60ကိုစစ်မှုထမ်းအတွက်ခေါ်ယူမယ်ဆိုပြီးတော့စစ်ကောင်စီရဲ့ဒေသအာဏာပိုင်တွေကပြောတဲ့အကြောင်းဒေသခံတွေကဆိုပါတယ်။ ကျွန်းလာမြို့မှာတော့စစ်မှုတန်းအတွက်မင်းနိုင်ကြမှာဖြစ်ပြီးတော့ကမ်ဘလူမှာတော့မင်းနိုင်တဲ့စနစ်မဟုတ်ဘဲနဲ့အင်တန်ယာရောက်လာရောက်ခေါ်ယူလာမျိုးဖြစ်တယ်လို့ကျွန်းလာကမ်ဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကမ်ဘလူခရိုင်က VOA ကိုပြောပါတယ
်ဒီ35နဲ့65နှစ်အထိပေါ့လေကျွန်းလာကဒီစစ်မှုထမ်းမှုအတွက်60လောက်လူတယ်ပေါ့လေလူ60လောက်လူတယ်ဆိုတော့ကျတော့သူတို့အဲ့ဒါကတော့ကျွန်းလာမှာတော့ခံရမဟုတ်ဘူးဒီရက်ကွက်ဥက္ကဋ္ဌကနေတဆင့်ပြန်ပြီးတော့မှဟိုမဲလိုက်ခိုင်းတဲ့သဘောမျိုးပေါ့လေဒီကမ္ဘလူမာကတော့လူတရာလောက်လူတယ်ပေါ့လူတရာလောက်လူတဲ့အဟိုသူတို့ကဟိုမဲလိုက်ခိုင်းတာတွေပါလိမ့်မရှိဘဲနဲ့ဒီအကြောင်းနဲ့ဝင်ဖမ်းတာမျိုးတွေလုပ်နေတယ်အရေးတော့ဘလောက်ရပြီပါညာတော့ကျွန်တော်လည်းကောင်းကောင်းမသိရသေးဘူးပေါ့အဲကမ္ဘလူမျိုးကတော့လုပ်နေမနေ့ကလေးကစတယ်လို့ပြောအဓိကတော့စစ်မှုထမ်းမှုအတွက်ဖမ်းနေဆိုတဲ့သဘောမျိုးနဲ့ဖမ်းတာပေါ့လေသူဟိုတိုင်းပြောလို့ရှိရင်တော့ညာဘက်ကိုဒီအကြောင်းနဲ့ဝင်ပြီးတော့မှဖမ်းတဲ့ပုံစံမျိုးပေါ့
ကျောင်းလာမြို့နယ်မြောက်ချားမှာစစ်ကောင်စီခံတဲ့အုပ်ချုပ်ရေးမှူးနယ်ပူစောထီတွေကရက်ရွာဒေသခံတွေရဲ့ဖုန်းတွေကိုသိမ်းထားတဲ့အတွက်ဒေသခံတွေကိုဆက်သွယ်လို့မရသလိုလူမျိုးရေးချင်းတွေဆိုရင်မှုတွေကြောင့်ကမ်ဘလူနယ်ကျောင်းလာဘော်ကဒေသခံတွေကိုလည်းဆက်သွယ်ရနိုင်ဖို့ခက်နေပါတယ်။ဖေဖော်ဝါရီလမှာထုတ်ပြန်လိုက်တဲ့စစ်ကောင်စီရဲ့ပြည်သူ့စစ်ဗျာဥပဒေကြောင့်အသက်18နှစ်နဲ့အထက်လူငယ်အများစုကစစ်ကောင်စီလက်လမ်းမမီတဲ့တော်လိုင်းအင်အားစုတွေအားကောင်းတဲ့ဒေသတွေနဲ့နိုင်ငံရဲ့ခြားတွေကိုထွက်ခွာသွားတာမို့လို့စစ်မှုတန်းအတွက်အသက်65နှစ်အထိထပ်တူးပြီးတော့ခေါ်ယူတာဖမ်းဆီးတာတွေလုပ်လာတာဖြစ်နိုင်တယ်လို့ကျွန်းလာကမ်ဘလူတကြွလှုပ်ရှားသူများအဖွဲ့ကမ်ဘလူခရိုင်ကပြောပါတယ
်။ကျွန်တော်ထင်တယ်မြို့ပေါ်မှာဒီလူငယ်လူတွေကဖြစ်ပြီးချင်းနဲ့နည်းလာတဲ့အခါကျတော့ဟိုပေါ့နော်သူတို့ကလည်းလွတ်ရလွတ်ကြောင်းသွားကြတဲ့အခါကျတော့ဒီမြို့ပေါ်မှာကျန်ခဲ့ရလေလူကြီးပိုင်းလောက်ပဲကျန်တဲ့အခါကျတော့သူတို့ဒီတမချက်တွေကိုထပ်ပြီးတော့မှဖြေလျှော့တဲ့သဘောမျိုးပေါ့လေတကယ်တမ်းတော့ဟိုဟိုတိုင်းပြောရင်တော့တရားမဲ့လောက်တာပါပဲဆောင်လို့ရတဲ့လူတွေကတော့ဟိုရခဲ့နေနေရှောင်ရတာတွေရှိတယ်တချို့ကျတော့လေဒီဟိုဒီသူတို့ထောက်ခံတာတော့မဟုတ်ဘူးဒီအသက်ရွယ်ကြီးရင်းတဲ့လူတွေကျတော့လေဒီမြို့ပေါ်ကနေဦးမကွာအိမ်မကွာနေခြင်းတဲ့ဆန္ဒတွေရှိကြတာပေါ့အဲ့တော့ကျတော့အဲ့လိုလူမျိုးတွေလည်းအများကြီးရှိသေးတာပေါ့နော်35နေဒီ40ကျော်လောက်ကြီးရတော့ရှောင်ရတာရှိတယ
်စစ်မှုထမ်းအတွက်အမျိုးသားတွေကိုခေါ်ယူတာဖမ်းဆီးတာတွေကိုရန်ကုန်မန္တလေးမုံရွာစတဲ့နိုင်ငံအနှံ့စစ်ကောင်စီထိန်းချုပ်ထားတဲ့နေရာတွေမှာဒီလဇန်ပိုင်းကစပြီးတော့လှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောကြပါတယ်ကချင်ရှမ်းမြောက်ကရင်နီကရင်ချင်းရခိုင်စတဲ့ပြည်နယ်တော်များများမှာစစ်ကောင်စီတပ်တွေထိခိုက်ကြဆုံးမှုအများပြားရှိတယ်လို့တရင်လိုက်လက်နက်ချမှုတွေကြောင့်စစ်ကောင်စီဘက်မှစစ်ရင်အားလိုအပ်ချက်တွေကြီးမားနေတယ်လို့လေးလာသူတွေကတုံ့သက်ထားကြတာပါ။ဒါကြောင့်လည်းပြည်သူစစ်မှုထမ်းဥပဒေကိုအလျင်စလိုပြဋ္ဌာန်းပြီးတော့စစ်သည်အင်အားစုဆောင်းမှုတွေလှုပ်လာပါတယ်။လက်ရှိမှာတော့ပြည်သူစစ်မှုထမ်းဥပဒေအရအပတ်စဉ်3ထိတနင်္လာနေ့ထားပြီးဖြစ်ပါတယ်။စစ်မှုထမ်းဥပဒေအရစစ်မှုထမ်းသူတွေကိုတိုက်ပွဲဖြစ်တဲ့နေရာတွေကိုမလွတ်ပါဘူးဆိုပြီးတော့စစ်ကောင်စီပြောခွင့်ရသူကပြောခဲ့ပေမဲ့တော်လိုင်းအင်အားစုတွေရဲ့သတင်းထုတ်ပြန်ချက်တွေမှာတော့တိုက်ပွဲတွေအတွက်မှာစစ်ကောင်စီဘက်ကဖမ်းဆီးရမိသူတွေထိခိုက်သေဆုံးသူတွေတဲစစ်မှုထမ်းသစ်တွေပါဝင်တယ်လို့ဆိုပါတယ်။နိုင်ငံအတွင်းမှာလည်းစစ်မှုထမ်းဥပဒေထုတ်ပြန်ပြီးတဲ့နောက်လူငယ်တော်များများကရရနီးနဲ့ပြည်ပထွက်ဖို့အတွက်ကြိုးစားလာတယ်လို့လူငယ်တွေပြည်ပထွက်ခွာမှုကိုလည်းစစ်ကောင်စီဘက်ကကန့်သတ်ချက်အမျိုးမျိုးဆောင်းနေတာတွေ့ရပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဩဂုတ်လ21ရက်နေ့ကမွန်ပြည်နယ်မှာသတင်းသမားနှစ်ဦးနေအိမ်ကိုစစ်ကောင်စီတပ်ကဝင်ရောက်စီးနှင်ပစ်ခတ်တာကြောင့်နှစ်ဦးလုံးသေဆုံးခဲ့တယ်လို့RSF နယ်စည်းမချသတင်းထောင်များအဖွဲ့ကထုတ်ပြန်ပါတယ်။အခုနှစ်ဆန်းပိုင်းမှာလဲဒဝဲ Watch သတင်းဌာနရဲ့တနင်္သာရီတိုင်းဘိတ်မြို့အခြေစိုက်သတင်းထောက်ကိုမျိုးမြင့်ဦးနဲ့ကိုအောင်ဆန်းဦးတို့နှစ်ဦးကိုစစ်ကောင်စီကနှစ်ရှည်ထောင်ဒဏ်ချမှတ်ခဲ့တယ်လို့သိရပါတယ်။ဒီလိုသတင်းသမားတွေကိုပြစ်မှတ်ထားနှိပ်ကွပ်နေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ဘက်ကသတင်းပေးပို့ချက်ကိုတော့နန်းလောင်ပြောပြထားပါတယ်ရှင်။
ပြခဲ့တဲ့ဩဂုတ်လ21ရက်နေ့တုန်းကလည်းမွန်ပြည်နယ်ကတရင်ထောက်ကိုထက်မြတ်နဲ့ကိုဝင်းထုတ်ဦးတို့နှစ်ဦးကိုသူတို့နေအိမ်မှာစစ်ကောင်စီတပ်ကအင်အားအလုံးရင်းနဲ့စီးနင်းပစ်ခတ်ခဲ့ပြီးအလောင်းကိုမီးရှို့ဖျောက်ဖျက်ခဲ့တယ်လို့ဒေတာရင်သတင်းတွေမှာဖော်ပြခဲ့တယ်လို့ RSF နေစီမချတရင်ထောက်များအဖွဲ့ကဒီဖြစ်ရပ်အပေါ်စစ်ကောင်စီကိုဝေဖန်ရှုံချခဲ့ပါတယ်တချို့ဒေတာရင်သတင်းတွေမှာတော့တအူးကိုအရှင်ဖမ်းမိပြီးစစ်ကောင်စီတပ်ကပစ်တက်ခဲ့တယ်လို့ဖော်ပြနေပါတယ်RSF ထုတ်ပြန်ချက်မှာတော့သူတို့နှစ်ဦးကိုတပုံတပ်ဖွဲ့ဝင်နေဆိုပြီးစစ်တပ်လိုလားသူတွေကလူမှုမီဒီယာတွေမှာဖော်ပြနေပေမဲ့သူတို့ဟာ DVB Democratic မြမအသံနဲ့ The Nation Voice သတင်းဌာနတွေမှာလှုပ်ကန်ခဲ့ပြီးဆက်ပြီးတော့လည်းသတင်းသမားတွေအဖြစ်လှုပ်ကန်ဆောင်ရနေသူတွေလို့ဆိုပါတယ်ဒီဖြစ်စဉ်အပေါ်စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ဖြေရှင်းတာမျိုးမတွေ့ရသေးပါဘူးစစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းသတင်းသမား9ဦးတပ်ဖြတ်ခံရပြီး62ဦးဖမ်းဆီးထောင်ချခံထားရတယ်လို့နေစီမချသတင်းထောက်များ RSF ကထုတ်ပြန်ထားတာပါ အခုနှစ်ဆမ်းပိုင်းကလည်းဒဝဲဝက်သတင်းဌာနရဲ့သတင်းနိုင်တိုင်းပိတ်မြို့အခြေဆိုင်သတင်းထောက်ကိုမျိုးမြင့်ဦးနဲ့ကိုအောင်ဆန်းဦးတို့နှစ်ဦးကိုစစ်ကောင်စီကနှစ်ရှည်ထောင်ဒဏ်ချမှတ်လိုက်ပြီးတဟာမတရားနှစ်ရှည်ထောင်ဒဏ်ချမှတ်ခံရတာလို့ဒဝဲဝက်သတင်းဌာနအက်ဒီတာချုပ်ကိုကျော်ဆမ်းမင်းက VOA ကိုပြောပါတယ်
ထမ်းသွားပြီးတဲ့အချိန်မှာစစ်ကြောရေပို့ပြီးတော့စစ်သေးတယ်အဲ့ဒါပြီးတဲ့အချိန်မှာဘိတ်ထောင်ကိုပို့ပြီးတော့စစ်ခုံရုံးနဲ့စစ်သေးတယ်စစ်သေးပြီးတော့အခုလိုမျိုးဘာဘုံမနဲ့အမိန့်ချလိုက်ရမှမသိရပဲနဲ့နှစ်ရှည်ထောင်တန်းလေးခမခံလိုက်ရတယ်ဒီဖြစ်စဉ်တစ်ခုလုံးပြန်ကြည့်လို့ရှိရင်ရိုးသားမှုလုံးဝမရှိဘူးသူတို့တွေကတရင်သမားတွေကိုဖမ်းတယ်ဖမ်းပြီးသွားလို့ရှိရင်စစ်ခုံရုံးမှာသူတို့စိတ်ကြိုက်ပုံမှန်ရတရားဆွဲဆိုရဲပြီးရင်စိတ်ကြိုက်အမိန့်ချတယ်အဲ့လိုအခြေအနေမျိုးဖြစ်နေတယ်တရင်သမားတွေကတရားမျှတမှုဘာမှမရှိဘူးဘာဖြစ်ရှင်းပိုင်ခွင့်မှမရှိဘူး
တဝဲဝက်ဌာနသတင်းထောက်နှစ်ဦးနဲ့အိမ်ကိုပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာ17ရက်ညပိုင်းကစစ်ကောင်စီကအင်အားအလုံးအရင်းနဲ့ဝင်ရောက်ဖမ်းဆီးခဲ့ပြီးစစ်ကြောရေးမှလည်းရိုက်နှက်စစ်ဆေးခဲ့တယ်လို့ဆိုပါတယ်အဲ့ဒီနောက်စစ်ကောင်စီရဲ့စစ်ခုံရုံးကနေတိတ်တဆိတ်တရားစီရင်ပြီး2024ခုနှစ်ဖေဖော်ဝါရီလလောက်မှာကိုမျိုးမြင့်ဦးကိုထောင်နှံတသက်တကြွနဲ့မေလာလောက်မှာတော့ကိုအောင်ဆောင်ကိုထောင်နှံအနည်း20အသီးသီးချမှတ်ခဲ့တယ်လို့သိရပါတယ်ထောင်ဒဏ်ချမှတ်ခံရတဲ့အကြောင်းရင်းနဲ့တရားဆွဲဆိုတဲ့ပုံမှန်အသေးစိတ်ကိုထုတ်ပြန်ပြောဆိုတာမရှိဘဲတရားစီရင်ခဲ့တာလို့ဒဝဲဝက်သတင်းဌာနအက်ဒီတာချုပ်ကိုကျော်ဆမ်းမင်းကပြောပါတယ်လှလခွင့်ကိုပိတ်ပင်တားမြစ်ပြီးသတင်းသမားတွေနှိတ်ကွနေတဲ့အပေါ်နိုင်ငံတကာအနေနဲ့လဲစစ်ကောင်စီကိုပုံမော်ဖိအားပေးဖို့လိုအပ်တယ်လို့ဒဝဲဝက်သတင်းဌာနအက်ဒီတာချုပ်ကိုကျော်ဆမ်းမင်းကပြောပါတယ်
စစ်ကောင်စီကတရင်သမားတွေကိုနှိတ်ကွချင်တဲ့အခါကျတော့တရင်သမားကိုဖမ်းမိတာနဲ့တရင်နဲ့ပတ်သက်တဲ့ပုံမှားတွေနဲ့အရေးမယူဘဲနဲ့အကြမ်းဖက်ပုံမှားတွေနဲ့အရေးယူပြီးတော့အကြမ်းဖက်ပုံမှားတွေထဲမှာအမြင်ဆုံးပြစ်ဒဏ်ဖြစ်တဲ့ဟာတွေကိုရှာကြံပြီးတော့ဒီပြစ်ဒဏ်တွေချမှတ်ပြီးတော့အရေးယူနေတာမျိုးကျွန်တော်တွေ့ရတယ်။တကယ်တော့စစ်ကောင်စီရဲ့လုပ်ရတဲ့အင်မတန်တရားမျှတမှုကင်းနေတယ်။တရင်သမားတွေကိုအခုလိုအမျိုးကြီးကြီးနဲ့လုပ်နေတာမျိုးရတန်းရက်ပြီးတော့မတရားနှိရှေထောင်နှံချောက်ခံရတဲ့တရင်သမားတွေကိုအမြင်ဆုံးပြန်လုပေးဖို့နိုင်ငံတကာကလည်းစစ်ကောင်စီကိုပူပြီးဖိအားပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်။
စစ်ကောင်စီကလာမယ့်2025ခုနှစ်ရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုလာတဲ့အတူနိုင်ငံရေးလုပ်ငန်းစဉ်နောက်မှာသတင်းသမားတွေကိုရည်ရွယ်ချက်ရှိရှိပို့ပြီးတော့တိုက်ခိုက်လာနိုင်တယ်လို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM အတွင်းရေးမှူးဦးတိုးစောလကပြောပါတယ
်ခုလိုမတရားကျွန်တော်တို့ဟိုနှိမ့်ဆက်ကျူးလွန်ခံရတာတွေကိုကျွန်တော်တို့ရှုံချတဲ့ကန့်ကွက်တဲ့ဆိုရတဲ့ဒီရက်ပို့တဲ့ရေးယူမှုမျိုးဥပမာဒီဥစ္စာတွေဒါမျိုးသတင်းသမားကိုရည်ရွယ်ချက်ရှိရှိပြသက်လာတဲ့ဒါတွေစိတ်ရဆွေးပြမှုမျိုးဘလိုမျိုးရေယူနိုင်နေဆိုတဲ့အဆင့်အထည်ဥပါကျွန်တော်တို့ကလည်းဒီဘက်ကနေပို့ပြီးတော့တရင်သမားတွေကိုပို့ကာကွယ်ဖို့လိုတယ်။မတို့တရင်သမားတော့မထိနဲ့တရင်သမားကထိရင်တော့ဒီဟာနိုင်ငံတကာရောကျွန်တော်တို့နိုင်ငံတကာဥပဒေတွေရောဟိုစီရဆွေးမှုနဲ့ပါပြင်ဆင်ရမယ်ဆိုတဲ့နောက်တစ်ဆင့်ထပ်တက်ဖို့တော့လိုနေပြီ
။လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM အနေနဲ့နေစီမချာသတင်းထောက်များ RSF ထိုင်းသတင်းမီဒီယာကောင်စီစတဲ့နိုင်ငံခြားသတင်းထောက်အသင်းတွေနဲ့ဆွေးနွေးညီနိုင်ပြီးမြန်မာသတင်းသမားတွေကိုထိရောက်စွာအကာအကွယ်ပေးနိုင်အောင်ချိတ်ဆက်ဆောင်ရနေတယ်လို့လည်းအတွင်ရင်မှုဦးတိုးစွာက VOA ကိုပြောပါတယ
်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုထင်ပြပါမယ်ရှင်အမေရိကန်ပြည်ထောင်စုတဲ့ဝင်ရောက်ဖို့ကြိုးစားကြတဲ့ဒုက္ခသည်ဖြစ်ခိုးလုံခွင့်တောင်းခံသူတွေနဲ့ရွှေ့ပြောင်းဝင်ရောက်လာကြသူတွေဟာအာရီဇိုနာပြည်နယ်တဲကန်တရဒဲမှာဝေဒနာခံစားပြီးအသက်ဆုံးရှုံးရတာတွေနဲ့ကြုံနေရပါတယ်။ဒါတွေကိုကူညီကယ်ဆယ်ပေးဖို့ဒိုင်ယန်နိုနန်ပိုသက်ဆိုတဲ့စေတနာဝန်ထမ်းဟာတူဆန်မြို့မှာရှိတဲ့ Humane Borders ရုံးခန်းကိုမနေ့အာယုံမတက်မီစနေနေ့တိုင်းလှရောက်လာပြီးရေကားလမ်း200ကနေ300အထိဆန့်တဲ့ကုန်တင် truck ကားပေါ်ကိုလိုအပ်တာတွေတင်ဖို့ပြင်ဆင်နေပါတယ်။ Riders သတင်းဆောင်မကိုအခြေခံပြီးအလိမ်မာပြောပြထားပါတယ်ရှင
်။သူနာမီကတော့ Diane Nunez Portes ဖြစ်ပါတယ်။ဒုက္ခသည်အဖြစ်ခလုံးခွေတောင်းခံသူတွေနဲ့ရွှေ့ပြောင်းလာကြသူတွေအများအပြားအမေရိကန်နိုင်ငံတွေဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားရင်းနဲ့တဲကန်နရရဲမှာအသက်ဆုံးရှုံးရတာတွေကိုကူညီကယ်ဆယ်ပေးဖို့သူကစေတနာဝန်ထမ်းအဖြစ်လှူအားပေးလုပ်ကိုင်နေသူဖြစ်ပါတယ်။
We're out here to prevent suffering and further deaths in the desert of migrant travelers.
Kolongwe down khan thure ne shwe pyaung la ja de thure tae khan na ya de ma wedana khan sa pi lo te song na de naw the that ma phit ya kunyi pe bo jama lo thwat la da ba. Da chaung ye si de chou ko sit se ba me. Ya yi dukkha de sakhan ma ye si ga 3 khu shi ba de.တူဆန်မြို့ကနေယူမားမြို့ကိုသွားတဲ့လမ်းပေါ်မှာတော့ရေစီကဒါဇင်ပေါင်းများစွာရှိပါတယ် ဒီလိုဒုက္ခတွေတွေအတွက်အခုဒီရေကိုကူညီထောက်ပံ့ပေးနေတဲ့ Arizona ပြည်နယ်ကအဖွဲ့အစည်းတွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့ Human Borders အဖွဲ့အစည်းမှာညူနန်ကစေတနာဝန်ထမ်းအဖြစ်လုပ်ကိုင်နေတာဖြစ်ပါတယ
် And I mean the crisis of people dying and people suffering not a crisis of being invaded because we're not
ဒီအကျက်တဲကကြီးပါတယ်လူတွေအသက်ဆုံးရှုံးပြီးတော့ဒုက္ခရောက်နေကြရပါတယ်ဒါကကျူးကျော်ခံရတာမဟုတ်လို့ကျူးကျော်ခံရတာကပြဿနာမဟုတ်ပါဘူးဒီလူတွေမှာဒုက္ခတွေဖြစ်နေခိုလုံခွင့်တောင်းခံခွင့်ရှိတယ်လေဒါဟာလူသားတိုင်းအတွက်တရားဝင်အခွင့်အရေးဖြစ်ပါတယ
် Irrevocable မြို့နာကတမရဟောင်းထရမ့်ရဲ့ B30 အမည်ရှိတဲ့နေဆက်တတိုင်းနေရာကယာယီခိုလုံရေးစင်တာစီကိုကျူဆန်မြို့ကနေညနေစနေနေ့တိုင်းတနားရီကြာကမောင်းသွားတာပါကျန်တဲ့မဆောက်တဲ့လမ်းတွေကိုမောင်းနေရင်မီးစက်တွေရေပိုက်တွေနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုရေကားလမ်းကရာကလေ300အထိဆန်တဲ့ကုန်တင် truck ကားပေါ်တင်ဆောင်လာပါတယ်။စေတနာဝန်ထမ်းတွေကရေစီတွေကိုတာဝန်ယူထိမ့်သိမ့်ကရွှေပြောင်းသွားလာသူတွေဖြတ်သန်းသွားလာလေးရှိတဲ့နေဆက်တိုင်းနဲ့ဝေးတဲ့နေရာတွေမှာဒီရေစီတွေကိုနေရာချထားပေးပြီးတော့ကူညီပေးကြပါတယ်။နေဆက်တလျှောက်သူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်ကြောင့်စေမကောင်းဖြစ်နေရုံပဲလို့ညူနန်ကဆိုပါတယ
် I remember one time when there was a group of 300 people when this big wave of asylum seekers started coming and there was a young boy Felipe who was
ဒုက္ခတဲ့အယောက်300လောက်အစုလိုက်အပြုံလိုက်ခိုလုံခွင့်တောင်းခံမှုစပြီးတော့လာခဲ့တဲ့အချိန်ကိုမှတ်မိနေပါသေးတယ်အဲ့ဒီတော့ကဒုက္ခတဲ့စခန်းဆိုတာမရှိသေးတော့ဒီလူ300အတွက်မပြင်းစင်ထားနိုင်ခဲ့ပါဘူးသူ့မိရဲ့ရင်ခွင်ထဲမှာတည်ဆုံတော့မဲ့ဖိလစ်ပီးလို့ခေါ်တဲ့လူငယ်လေးတယောက်ရှိခဲ့ပါတယ်။ဒါပေမဲ့ကျမတို့နေကြားဆောင်တက်ကိုဆက်သွဲနိုင်ခဲ့ပြီးတော့ရဟတ်ရင်တစ်စင်းရောက်လာပြီးအဲ့ဒီဖိလစ်ပီးကိုတူဆန်မြို့မှာရှိတဲ့ဆေးရုံကိုပို့ဆောင်ပေးခဲ့ပါတယ်
။ Silver Vision နဲ့ Tucson Samaritans ဒုက္ခသည်ကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့တွဲဖက်လုပ်ကိုင်တဲ့ဒဲလနာကတော့ဒီအလုံးရဲ့နည်းနည်းတဲ့စိတ်ခံစားမှုပြဿနာနဲ့နိုင်ငံရေးသမိုင်းကြောင်းနဲ့ပတ်သက်တဲ့ပြဿနာတွေကိုညှိတွားလို့နေပါတယ်
။ It's like somebody tearing your heart out. Yeah, it's a disgrace.
Especially when I'm not there, နှလုံးသားကိုတယောက်ကဆွဲထုတ်ပြီးခြေမွားပစ်လိုက်တယ်လို့ပဲ။အဲ့ဒါကရှက်စရာပါပဲ။အထူးသဖြင့်ကျွန်တော်တို့ဘက်ကလူတွေဒီကိစ္စမှာတိုက်ရိုက်ပတ်သက်နေတာပါ။ပြီးတော့အချိန်နဲ့အတော်ကြာခဲ့ပြီလေ။ကျွန်တော်ဒီလိုလူမျိုးစုနဲ့ဆက်နွယ်နေတယ်ဆိုတာနားလည်ဖို့ခက်ပါတယ်
။ American နဲ့ဇက်ကိုတရားမဝင်ဖြတ်ကျော်ဝင်ရောက်ခဲ့လို့ဖမ်းမိတဲ့ရွှေပြောင်းဝင်လာသူအရေးအတွက်ဟာဒမရဘိုင်ဒန်လက်ထက်မှာစံချိန်တင်မြင့်တက်သွားပါတယ်။ဒါပေမဲ့ဂျွန်လာမှာထုတ်ပြန်ခဲ့တဲ့နေဆက်ဖြတ်ကျော်တားမြစ်ချက်အစ်စ်တွေကြောင့်အဲ့ဒီအရေးအတွက်ဟာကျဆင်းသွားခဲ့ပါတယ်။ဇူလိုင်လမှာတရားမဝင်ဖြတ်ကျော်မှုကြောင့်ဖမ်းဆီးပြီးခဲ့သူအရေးအတွက်က9,000ရှိခဲ့တယ်လို့ American တာဝန်ရှိသူတွေက Riders သတင်းဌာနကိုပြောခဲ့ပါတယ်။ဇာဟာ2020ခုနှစ်စက်တင်ဘာလနောက်ပိုင်းလက်ဆင့်ထုတ်ပြန်တဲ့စီးရီးအရာအနေအဆုံးဖြစ်ခဲ့ပါတယ်
။ I mean what we're doing we're putting on band-aids on a situation we love band-aids
ကျမဆိုလိုတာကအခြေအနေတစ်ခုမှာအနာကတ်တဲ့ plaster ကိုကတ်မယ်။ကျမတို့ကအဲ့ဒီအနာကတ် plaster ကိုနှစ်သက်ပါတယ်။ဒါကတော့ယာယီခဏတာအတွက်တော့အလုပ်ဖြစ်ပါတယ်။ဒါပေမဲ့ကိစ္စရက်တစ်ခုလုံးအတွက်ဆိုရင်တော့ပြန်လည်တည်ဆောက်ရေးခွဲစိတ်မှုကလိုအပ်မယ်လေ။ဒါဆိုရင်နေ့တိုင်းနိုးလာတိုင်းဒီအနာကတ်ပလတ်စတာကိုပဲသုံးနေရတော့မှာပေါ့ကျမလမ်းနေပေါ်မှာသွားတယ်လူတွေကိုရှာမယ်ဒါမှမဟုတ်နေဆက်တတိုင်းအပြင်ထွက်နေတာကအဖြစ်မဟုတ်ပါဘူးအဲ့ဒါကအဖြစ်မဟုတ်ပါဘူ
းနူနန်လိုစည်စနာဝန်ထမ်းတွေအတွက်တော့ဒီဥပဒေစည်းမျဉ်းတွေဟာပိုကြီးတဲ့ပြဿနာအတွက်အမြန်ဖြေရှင်းတည်တာဖြစ်ပါရဲ့ရှင်ကျမလေးပါပ
ါရုံးချိန်ပြင်ပမှာအလုံးနဲ့ပတ်သက်တဲ့ဖုန်းခေါ်ရာတွေအီးမေးလ်တွေကိုညှင့်ပယ်ခွင့်ရှိတဲ့ဥပဒေတစ်ခုဩစတြေးလျနိုင်ငံမှာစတင်ကျင့်သုံးလိုက်ပြီဖြစ်ပါတယ်။ဒီအကြောင်း Writers သတင်းဆောင်မကိုတော့ကိုဝင်းခတ်မောင်ပြောပြထားပါတယ်ရှင
်။လုံသမားနဲ့ရုံးဝင်တဲ့နေ့အလုံးချိန်ပြင်ပမှာအီးမေးလ်နဲ့ဖုန်းခေါ်ဆိုမှုတွေကိုညှင့်ပယ်ခွင့်ရှိတဲ့တရားဥပဒေတစ်ခုဩစတြေးလျနိုင်ငံမှာဒီတစ်ပတ်ကစလို့စတင်အသက်ဝင်ပါပြီ။ရုံးချိန်လုပ်ငန်းဝင်လည်ပတ်တဲ့အချိန်မဟုတ်တဲ့ကာလတွေတွင်လုပ်ငန်းရှင်တွေအထက်အရာရှိတွေရဲ့ဆက်သွယ်မှုကိုမတုံ့ပြန်တာemail message ဖတ်ရှုတာတွေမလုပ်တဲ့အခါအပြစ်ပေးတာမခံရအောင်ဒီဥပဒေတစ်ကကာကွယ်ပေးမှာဖြစ်ပါတယ်။ COVID ကာယရောဂါစဖြစ်ကြတဲ့အင်္ဂါနေ့အလုံးလုံးခွင့်နေရှိလာတဲ့အတွက်အလုံးနဲ့အင်ကြားမှာပိုင်းခြားထားချက်ကကျေမြောင်သွားပြီးရုပ် email တွေ message တွေ phone call ဆိုမှုတွေဟာတဖြည်းဖြည်းနဲ့တကိုယ်ရေတကာရအချိန်တွေကိုနေရာယူလာတာပါ။အခုတော့ဒီဥပဒေကလုံသမားတွေဝန်ထမ်းတွေကိုကိုယ်ခွင့်ရထိခိုက်မှုအပေါ်တုံ့ပြန်ဖို့ ယုံကြည်မှုရှိစေတယ်လို့ဥပဒေကိုထောက်ခံသူတွေကဆိုပါတယ်။အခုလိုပြောင်းလဲကအချိန်မတူညီတဲ့ client တွေနဲ့မကြာခဏအလုပ်လုပ်ရတဲ့ကြော်ညာလုပ်ငန်းကုမ္ပဏီဝင်နဲ့ Rachel Abdano အတွက်အထောက်အကူဖြစ်စေတယ်လို့သူမကဆိုပါတယ
်။ I think it's actually really important that we have laws like this.
ဒီလိုဥပဒေမျိုးရှိဖို့တကယ်ကိုအရေးတကြီးလိုအပ်ပါတယ်။ကျမတို့တနေ့တနေ့ဖုန်းတွေ၊အီးမေးလ်တွေနဲ့အချိန်ကုန်တာတိတ်များနေပါပြီ။အဲ့ဒါတွေကိုရပ်နိုင်ဖို့လည်းတကယ်ကိုအခက်တွေ့နေတာပါ
။ဆစ်ဒနီမြို့မှာနေထိုင်တဲ့ထုတ်ကုန်တဲ့ဈေးကွက်ကျွမ်းကျင်သူ Robert Russell ကလည်
း I think it's on the corporations to adopt and embrace them.
ဒီဥပဒေတွေကိုကြိုဆိုပြီးတော့လိုက်နာကျင့်သုံးအောင်မှာက corporation ကြီးတွေပါ။မှန်ကန်တဲ့ခြေလှမ်းနဲ့ကုမ္ပဏီယဉ်ကျေးမှုတွေပေါင်းစပ်နိုင်မယ်ဆိုရင်ကောင်းမွန်တဲ့ရလဒ်တွေထွက်လာမှာပါ။
Australia Institute ရဲ့မနှစ်ကစစ်တမ်းတစ်ခုအရ2023ခုနှစ်ထဲ Australia နိုင်ငံသားတွေလစာမရတဲ့စုစုပေါင်းအချိန်ပိုစင်းငင်ကပြန်မြ282နာရီရှိပါတယ်။ဒါဟာခန့်မှန်းကြေ Australia ဒေါ်လာ130ဘီလီယံ၊ American ဒေါ်လာနဲ့ဆိုရင် 88.3 ဘီလီယံငွေကြေးတန်ဖိုးနဲ့ညီမျှပါတယ်။ကမ္ဘာမှာအလားတူဥပဒေထုတ်ပြန်ထားတဲ့နိုင်ငံပေါင်း2000ဝန်းကျင်ရှိပြီးအခုတော့ Australia လည်းတနိုင်ငံပါဝင်ဖြစ်လာတာပါ။2019ခုနှစ်မှာပြင်သစ်နိုင်ငံကဒီဥပဒေကိုစတင်ကျင့်သုံးတဲ့နိုင်ငံဖြစ်ပါတယ်။အဲဒီလိုကျင့်သုံးပြီးတစ်နှစ်အကြာမှာဝန်ထမ်းတဦးကိုအမြဲတမ်းဖုန်းဖွင့်ထားပြီးအလုပ်လုပ်စေတဲ့အတွက် Rentokil Initial ကုမ္ပဏီကိုယူရို6000၊ American Dollar 68000ကျော်တန်ရိုက်ခဲ့ပါတယ်။ဒါပေမဲ့လည်းလုပ်ငန်းခွင်တစ်ခုနဲ့တစ်ခုသဘောသဘာဝချင်းမတူတာကြောင့်ဒီဥပဒေကိုကျင့်သားရဖို့အချိန်လိုအပ်တယ်လို့ချို့ကထောက်ပြကြပါတယ်။အရေးပေါ်အခြေအနေတွေနဲ့ပုံမှန်မဟုတ်တဲ့အလုပ်ချင်းရှိသူတွေအတွက်အလုပ်ရှင်ကသူတို့ရဲ့ဝန်ထမ်းကိုဆက်သွယ်ခွင့်ရှိပြီးအလုပ်သမားဘက်ကလည်းအကြောင်းကျိုးသိတဲ့အချိန်အခါမျိုးမှသာညှင်းပယ်နိုင်ခွင့်ရှိမှာပါ။အငင်းပေါမှုတွေရှိလာတဲ့အခါ The Fair Work Commission FWC အဖွဲ့ကအဆုံးဖြတ်ပေးမှာဖြစ်ပြီးအလုပ်မှာဝန်ထမ်းရဲ့အခန့်ကဏ္ဍ၊ပုံကိုယ်ရေးအခြေအနေနဲ့ဘလို့ဘာကြောင့်ဆက်သွယ်မှုပြုလုပ်တယ်လဲစတဲ့အချက်တွေကိုထည့်သွင်းစဉ်းစားမှာဖြစ်ပါတယ်။အပြစ်ရှိကြောင်းထင်ရှားတဲ့အခါမှာတော့စီးကြက်တန်းဝန်ထမ်းတဦးအတွက်ဒဏ်ငွေအော်စီဒေါ်လာ19,000နဲ့ကုမ္ပဏီအတွက်တော့9,400အထိချမှတ်နိုင်တာပါဒီဥပဒေအစ်ကြောင်းအလုပ်ရှင်နဲ့အလုပ်သမားကြားရှုပ်ထွေးမှုတွေဖြစ်လာစေပြီးအလုပ်တွေပြောင်းလဲပြင်လဲမဖြစ်တော့တဲ့အတွက်စီးပွားရေးကိုထိခိုက်စေနိုင်တယ်လို့ Australia စီးပွားရေးလုပ်ငန်းရှင်အသင်းတစ်ခုဖြစ်တဲ့ Australia Industrial Group ကထောက်ပြပါတယ်အထောက်ထားများများဆဆမပြနိုင်တဲ့ပြဿနာတွေကိုဒီဥပဒေဟာမလိုအပ်ဘဲနဲ့အပေါ်တုံ့ပြန်ဖြေရှင်းနေတာသာဖြစ်တယ်လို့လည်းအဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာတော့ NGO အဖွဲ့တစ်ခုကနယူးယောက်မြို့ဘရုတ်ကလင်အရပ်မှာရှိတဲ့ငွေကြေးချွတ်တဲ့တဲ့လူမှုအသိုင်းအဝိုင်းတဲကလူငယ်တွေကိုရေကူးတင်တန်းနဲ့ရေပင်းအန်တီရဲ့ကင်းရှင်ရေးတင်တန်းတွေကိုအခမဲ့ပို့ချပါတယ်။ရေကူးတင်ရင်စိတ်ပျော်ရွှင်မှုရဖို့နဲ့အရေးချုပ်ရင်ရင်းနှစ်မဲ့ BND ရဲ့ကြိုတင်ကာကွယ်နိုင်အောင်အခုလိုတင်နှံပေးတာဖြစ်တဲ့အကြောင်းဂျွန်ဆူးနဲ့ရန်တီဝက်ကဆာနာတို့ပြပို့တဲ့သတင်းဆောင်မကိုတော့မမျှသစင်အောင်ပြောပြထားပါတယ်ရှင
်တင်နှံတက်ရောက်တဲ့ကလေးငယ်တူကတော့ရေကူးတင်နှံလာတရရဲ့အကြောင်းကိုသူ့ငယ်ဘဝအတွေ့အကြုံနဲ့ရှင်းပြီးတော့ပြောပြပါတယ်
အငယ်တုန်းကရေနစ်တော်မလို့ဖြစ်ခဲ့တာပါအဖေကကျွန်တော်ကိုရေကူးတင်ဖို့လိုကိုလိုတယ်ပြောပြင်မဲ့တန်းန်းတွေကဈေးကြီးတယ်လေအခုဒီတန်းန်းကိုအခမဲ့မှုတက်ဖြစ်တာပ
ါ Rising Tide Effect အဖွဲ့ရစီစဉ်တဲ့ဒီတန်းန်းကနယူးယောက်မြို့မှာရှိတဲ့ငွေကြေးမတက်နိုင်တဲ့လူမှုအတိုင်းဝိုင်းတွေကလူငယ်တွေအတွက်တရင်၆ပတ်အခမဲ့ရက်တူရေကူးတင်တန်းပို့ချပေးပါတယ်American Yoga ကာကွယ်ရေးနဲ့ထိန်းချုပ်ရေးစင်တာ CDC စီးနွေအရ2019ခုနှစ်နဲ့နှိုင်းယှဉ်ရင်2020ကနေ2022အထိနှစ်စဉ်ရေနစ်တည်ဆုံးသူက900ကျော်တိုးလာပါတယ
် And as a New Yorker it breaks my heart it makes me sick
ဒီလိုနှစ်စဉ်ရေနစ်တည်တဲ့သတင်းတွေကြားရတာနယူးယောက်မြို့သူတယောက်အနေနဲ့မခံစားနိုင်အောင်ဖြစ်ရပါတယ
်တင်းနှံကပို့ချပေးတဲ့အထက်မှာရေကူးတင်ပေးရုံနဲ့မကရေရှင်မှာကူးခတ်နေတဲ့ပင်လယ်ပြင်မှာရုတ်တရက်တွေ့ကြုံလာနိုင်တဲ့အန္တရာယ်တွေကိုရင်ဆိုင်တတ်ဖို့စာရာတွေကိုကြိုတင်ပြင်ဆင်ပြီးတော့သင်ကြားပေးပါတယ
် Tuesdays and Wednesdays we swim here in the pool and Thursdays
အင်္ဂါနေ့နဲ့ဗုဒ္ဓနေ့တွေမှာတော့ရေကူးကန်တွေမှာကူးကြပါတယ်ခြေတံပင်းတွေဆိုရင်တန်းကြီးကိုသွားပြီးတော့လှိုင်းစီတာပင်လယ်ရင်နဲ့ထိတွေ့တာမျိုးလေ့ကျင့်ပေးပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းအဝေးအရကမ္ဘာတဝန်းတနာရီတိုင်းမှာလူ26ဦးရေနစ်သေဆုံးတယ်လို့ဖော်ပြပါတယ်
One of the reasons for, let's say,
ဒီနေ့ထိရင်းနှီးသေးဆုံးရတဲ့အကြောင်းရင်းတွေကတခုလို့ပြောကြမယ်ဆိုပါစို့ A ကအရေးပေါ်ကိစ္စတစ်စုံတစ်ခုကြုံရလို့ B ကလုံလောက်တဲ့အသိပညာမရှိလို့ပဲဖြစ်ပါတယ
်သင်တန်းသားတွေရေကူးတတ်ဖို့သာမကအရေးကြုံလာရင်အန်နီရီကိုရင်ဆိုင်တတ်ဖို့လိုအပ်တဲ့အတွေ့အကြုံနဲ့စွမ်းရည်ကိုသင်ကြားပေးပါတယ်
ဒီတင်သားမှာအခွင့်အလမ်းတွေအများကြီးရပါတယ်အရေးပေါ်အသက်ငယ်နည်းနဲ့ရှေးဦးသူနာပြည့်စုံနည်းလက်မှတ်ရယူပါတယ်ခုခေတ်မှာကျွန်တော်တို့တက်ကတော့ငွေမကုန်ပဲဒီတင်သားလက်မှတ်တွေရဖို့ဆိုတာမဖြစ်နိုင်ပါဘူ
း CDC စီးနွေရတစ်နှစ်ကနေ၄နှစ်ရွယ်ကလေးငယ်တွေအများဆုံးသေဆုံးရတာဟာရင်းနှစ်တာကြောင့်ဖြစ်တယ်လို့ဆိုပါတယ်American ရေကူးအသင်းစီးနွေရလဲငွေကြေးချို့တဲ့တဲ့မိသားစုတွေကကလေးငယ်80ရာခိုင်နှုန်းလောက်ကရေမကူးတတ်ကြဘူးလို့ဖော်ပြပါတယ်
။ကျွန်မထင်တော့လူငယ်တွေအထူးသဖြင့်ဒီမှာရှိတဲ့လူငယ်တွေကတနက်ကင်အကြမ်းဖက်မှုများတဲ့ပတ်ဝန်းကျင်မှာနေထိုင်ကြသူတွေများပါတယ်။ဒီလိုတင်တန်းတွေကိုလာတက်ပြီးတော့သူတို့ငွေချင်းတွေကိုထပ်ပြီးတော့ခေါ်လာမယ်။ရေကူးရတဲ့ပျော်ရွှင်မှုကိုနှစ်သက်လာမယ်။ရေကူးတဲ့ရင်ရေနဲ့ပတ်သက်တဲ့အလုပ်ကိုင်တစ်ခုခုကိုလုပ်ကိုင်ခြင်းလာမယ်ဒီလိုရည်ရွယ်ပြီးတော့သင်တန်းပေးတာပ
ါသင်တန်းသူတို့ကတော့ဒီသင်တန်းပြီးရင်သူကရေကူးကန်တွေကန်းချီတွေမှာရင်းနှစ်သူတွေကိုအရေးပေါ်ကယ်ဆယ်ပေးဖို့စောင့်ကြည့်ရတဲ့ life guard တယောက်ဖြစ်လို့လုံးမှာဖြစ်ပြီးနောက်မှလည်းသူကကလေးတွေကိုရေကူးသင်ပေးသွားမယ်လို့ပြောဆိုပါတယ်ရှင
် View American တိုင်းရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် radio season တွေကို line to meter ထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံ line နဲ့ကျွန်တော်တို့ VOE မြန်မာပိုင်း internet ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ် line to meter နဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOE radio ညပိုင်းအစီအစဉ်ကို radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်နေ့စဉ် view မြန်မာညချမ်း radio season ကို ည 9:00 ကနေ 10:00 အထိ line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည 10:00 ကနေ 17:00 အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်VOE မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ် VOE American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်အခုဒုတိယပိုင်းမှာနားဆင်ချက်ရမယ့်သတင်းပတ်ဆင်ခဏတွေထဲကနေအရင်ဆုံးမြေကြီးဩစာအစီအစဉ်ကိုတင်ပြပါမယ်အခုခါကမ္ဘာနိုင်ငံတွေဟာခေတ်ပေါ်ကွန်ပျူတာအင်တာနက်နည်းပညာတွေ AI ဉာဏ်ရည်တို့ဆက်ရုပ်တွေကိုကဏ္ဍပေါင်းစုံနီးတူစိုက်ပျိုးရေးမှာလည်းအသုံးပြုနေကြပါမယ်မြန်မာနိုင်ငံကတောင်သူလယ်သမားတွေအတွက်ကတော့အလံဝေးနေစေဖြစ်ပါတယ်ဒီအကြောင်းကိုခင်မောင်ဆိုမင်းကဒီသတင်းပတ်မြေကြီးဩစာအစီအစဉ်မှာမြန်မာနိုင်ငံကတောင်သူလယ်သမားစိုက်ပျိုးရေးသမားတွေရဲ့အခြေအနေကိုနိုင်ငံတကာနဲ့နှိုင်းယှဉ်ပြီးအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
ကတိုင်အနောက်ပိုင်းဆင်းရဲတဲ့ဆီနီဂေါနိုင်ငံကလူငယ်စိုက်ပျိုးရေးသမားမာမီအဗ်ဒိုဒီဘိုဟာသူ့ရဲ့သီးနှံတွေကိုကြော်ညာတဲ့အနေနဲ့လက်ဆက်တဲ့သစ်သီးတွေကိုနောက်ခံထားပြီးအင်တာနက်လူမှုကွန်ရက်တစ်တော့မှာတင်ဖို့အတွက်ဗီဒီယိုဖိုင်ကိုရိုက်ကူးနေတာဖြစ်ပါတယ်။သူဟာအယောင်မြင့်တင်ဖို့အသိပညာဝေငှဖို့နဲ့အဓိကစီးပွားရေးလမ်းကြောင်းတစ်ခုပုံဖော်ဖို့အတွက်ဆီနီဂေါနိုင်ငံတဲကစွန်ဦးတီထွင်လောက်ကင်ကြသူတွေတဲကတဦးဖြစ်ပါတယ်။ပြည်ကရ2020ခုနှစ်ကလေးကတစ်ပိုးဟာစီးပွားရေးလုပ်ငန်းအသေးစားတွေကိုစီမံကိန်းချလှုပ်ဆောင်ခဲ့ပြီးစိုက်ပျိုးမြေတွေပေါ်မှာဖယဲသီးတရက်သီးကြက်သွန်နဲ့ပဲမျိုးစုံကိုစိုက်ပျိုးခဲ့ပါတယ်အဲ့ဒီနောက်နှစ်နှစ်အကြာ TikTok, Instagram, Facebook, Snapchat နဲ့ LINE စတဲ့ Internet Online ကနေအယောင်မြင့်တင်လိုက်တဲ့အခါမှာတော့ဖောက်သည်တွေကရောင်းအားကနှစ်ဆကျော်တိုးသွားပါတယ်Internet လူမှုကွန်ရက်မှာဗီဒီယိုတွေတင်တာဟာတိတ်ကိုထိရောက်တဲ့ရောင်းအားမြင့်တင်မှုပါလို့မာမီအဗ်ဒိုဒီဘိုကစီနီဂေါနိုင်ငံတကားမျိုးတော်ရဲ့အရှိဘက်ရှိသူ့ရွာကနေအခုလိုပြောပါတယ်
Je faisais juste les vidéos par plaisir. Je ne savais même pas à quel impact ça.
ကျွန်တော်အနေနဲ့ internet လူမှုကွန်ရက်မှာအပျော်သဘောမျိုးဗီဒီယိုတွေတင်ခဲ့ဘူးပါတယ်။ဒါပေမဲ့အဲ့ဒါဟာဘယ်လောက်ထိရိုက်ခတ်တယ်ဆိုတာကိုအစကသဘောမပေါက်ခဲ့ပါဘူး။ခုဆိုရင် TikTok မှာအမြဲကြီးရှိသူ14000ရှိပြီး Instagram မှာ2000လောက်ရှိနေပါပြီ
။ ဒီဘိုးအနေနဲ့သူ့ရဲ့အသီးနှံတွေကိုအင်တာနက်လူမှုကွန်ရက်မှာဗီဒီယိုအတိုလေးတွေကိုဖုန်းနံပါတ်နဲ့တွဲတင်ပြီးကြော်ညာလိုက်တဲ့အတွက်ပြည်တွင်းကစီးပွားရေးသမားတွေကိုပြည်ပကိုအထူးသဖြင့်ဥရောပနဲ့မော်ရိုကိုကိုတင်ပို့နေကြတဲ့စီးပွားရေးသမားတွေကသူ့ရဲ့စိုက်ပျိုးထွက်ကုန်တွေကိုအင်တာနက်ကနေတိုက်ရိုက်မှာယူလာကြပါတယ်အာဖရိကတိုက်ကဆင်းရဲတဲ့နိုင်ငံတွေကစိုက်ပျိုးရေးသမားတွေဟာအဲ့ဒီလိုအင်တာနက်ကိုအလွယ်တကူအသုံးချစိုက်ပျိုးရေးထွက်ကုန်ပစ္စည်းတွေနဲ့ဈေးကွက်ကိုတိုးချဲ့ခဲ့ကြပါတယ်။ဒါအပြင်နိုင်ဂျီးရီးယားနိုင်ငံမှာဆိုရင်လေသီးနှံတွေမှာယောဂါပိုးရှိမရှိစတာတွေကိုစစ်ဆေးဖို့အတွက်ဒရုန်းတွေကိုအသုံးပြုနေကြပါတယ်။ကျွန်တော်တို့ရဲ့အိမ်နီးချင်းဗီယက်နမ်အပါအဝင်အရှေ့တောင်အာရှနိုင်ငံတချို့မှာလည်းမိုဘိုင်းဖုန်းနဲ့ချိတ်တွဲပြီးစပါးပြိုကျဲရာမှာဒရုန်းကိုအသုံးပြုကြပါတယ်။နိုင်ငံကမှာကွန်ပျူတာနည်းပညာကိုတခြားကဏ္ဍပေါင်းစုံနည်းတူစိုက်ပျိုးရေးမှာလည်းအပြည့်အဝအသုံးချနေကြပေမဲ့မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းတောင်သူလယ်သမားတွေအတွက်ကတော့ပိုလို့တောင်မှဝေးကွာသွားနေပါတယ်။မူလကလေးကမှကြေးလက်နေတောင်သူလယ်သမားအများစုဟာအင်တာနက်ကိုကောင်းကောင်းအပြည့်အဝအသုံးမပြုတတ်ကြသေးပဲသူတို့ရဲ့သားသမီးလူငယ်လူရွယ်တွေကပဲအဓိကအသုံးပြုပြီးသင်ပြပေးနေကြတာဖြစ်ပါတယ်။အဲ့ဒီလိုလူငယ်လူရွယ်တွေအနေနဲ့အင်တာနက်ကိုအသုံးပြုပြီးစိုက်ပျိုးရေးကိုဖွံ့ဖြိုးတိုးတက်အောင်လုပ်လို့တဲ့စံသားတွေအပြည့်ရှိကြပေမဲ့အခုအခါမှာတော့မိမိတို့ရရွာမှာမနေနိုင်ကြတော့ဘဲအိမ်နီးချင်းနိုင်ငံတွေအပါအဝင်တခြားဒေသတွေကိုထွက်ပြေးနေကြရပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်လက်ရှိမှာမြန်မာနိုင်ငံအတွက်ကွန်ပျူတာအင်တာနက်ဟာစိုက်ပျိုးရေးကဏ္ဍမှာအသုံးမတည့်တော့သလိုဖြစ်နေတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO မှာတာဝန်ထမ်းဆောင်ခဲ့ဘူးတဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ
်အခုကျွန်တော်မြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုရင်ငကိုကဆိုရင်ကျေးလက်တော်ရွာဒေတာတော်တော်များများအထိပေါ့ကျွန်တော်အင်တာနက်လိုင်းနေရတယ်ဒါတွေကိုတောင်သူတွေအထိသုံးနိုင်လာတဲ့အနေအထားလေးရှိတယ်ပေါ့နော်အရန်ကြောကြောကြွညင်မသုံးနိုင်ပေမဲ့သူတို့ကိုယ်တိုင် Facebook ပေါ်တက်ပြီးတော့ကြည့်တတ်တယ်ဒီလိုအနေအထားလေးတွေရှိလာတဲ့နေရာနေပြီးတော့ဆရာနာရှင်တွေအာဏာသိမ်းပြီးတဲ့နောက်ပိုင်းကစပြီးတော့အခုဆိုရင်အင်တာနက်လိုင်းနေမရတော့တဲ့အပြင်သုံးနေရတဲ့သူတွေတောင်မှကျွန်တော်လွတ်လွတ်လပ်လပ်သုံးခွင့်မရှိတော့ဘူးပေါ့နော်အဲ့လိုအနေထားမှာဆိုရင်ခြားနိုင်ငံတွေနဲ့ရှင်မယ်ဆိုရင်ပေါ့နော်အဲ TikTok ကပဲဗီဒီယိုတွေလောက်တာပဲဖြစ်ဖြစ် Facebook ကပဲဗီဒီယိုတွေလောက်ပြီးတော့ကြော်ညာတာပဲဖြစ်ဖြစ်ပေါ့နော်ခက်ခဲတွေအများကြီးကြုံရတယ်အများကြီးနောက်ကျကျန်ခဲ့တယ်ပေါ့နော်အဲအခုဆိုရင်ကျွန်တော်ထင်တယ်မြန်မာနိုင်ငံရဲ့တောင်သူ၃ပုံပုံ၂ပုံလောက်ကဒီတကယ်မြေပြင်အနေထားမှာအင်တာနက်ရရှိမှုကနည်းသွားမယ်လို့ကျွန်တော်ထင်တယ်ပေါ့နော်အခုရဲ့အစိုးရလက်ထက်မှာဆိုရင်လည်းပဲဒီလူငယ်တွေဥဆောင်ပြီးတော့လုပ်နေတဲ့ဟာတွေရှိတယ် IT နဲ့ပေါ့နော် application တွေစာပြီးတော့ထွင်ကြတယ်နောက်တစ်ခါကျတော့ online website တွေပေါ့နော်စာပြီးတော့ထိုးပေါက်ပြီးတော့လူငယ်တွေလှုပ်ဆောင်ခဲ့ကြတာဒီအများကြီးရှိတယ်ပေါ့နော်အတိုင်းတာတစ်ခုဒီရောက်လာပြီးတောင်သူတွေကိုယ်တိုင်တော့ platform တွေမှာ software တွေအသုံးပြုပြီးတော့ပေါ့နော်သူတို့နဲ့ချိတ်ဆက်ပြီးတော့သူတို့ရဲ့ဈေးကွက်တွေချိတ်ပြီးတော့ပေါ့နော်ကျွန်တော်မှာတော့ဒီတိနေရှိတယ်သူမှာတော့ဒီအခြားတိနေရှိတယ်ပေါ့နော်နောက်တစ်ခါကျတော့ဒီမျိုးစေ့တွေအစတင်ပြီးတော့ရောင်းခဲ့တာလေးတွေရှိခဲ့ကြတယ်ပေါ့နော်အခုချိန်နေဆိုရင်အဲ့လို IT company တွေကျွန်တော်တို့တီထွင်တဲ့လူငယ်တွေအစားပေါ့နော်ညီမနိုင်ငံထဲမှာဘလို့မှလှုပ်ဆောင်လို့မရတဲ့အတွက်ကြောင့်မို့တောင်သူလူငယ်တွေအပြင်မကောက်ဘူးပေါ့နော်ပညာရှင်တွေပါဒီကျွန်တော်တို့နိုင်ငံနဲ့နီးတယ်ပေါ့နော်ထိုင်းလိုမျိုးဒေတာတွေမှာထွက်ခွာပြီးတော့မှသူတို့ရဲ့ company တွေဘာတွေကိုအကုန်လုံးပြန်ပြီးတိဆောက်ပြီးတော့ပြန်လုပ်နေရတဲ့အခါကျတော့ကျွန်တော်တို့နိုင်ငံရဲ့ရရှိမဲ့အခွင့်အလမ်းတွေဟာသူများနိုင်ငံကနေပြီးတော့အများစုရသွားတယ်လို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်
အိမ်နီးချင်းထိုင်းနိုင်ငံမှာဆိုရင်လေယာသုံးထွန်ဆက်တွေခြွေလေးဆက်တွေကိုလူကိုယ်တိုင်မောင်းနှင်ကြတာရှိသလိုမိုဘိုင်းဖုန်းကနေအင်တာနက်အသုံးပြုပြီးအဝေးထိန်းစနစ်နဲ့မောင်းနှင်တာတွေတောင်မှလှုပ်ဆောင်နေကြပါပြီ။ဒါ့အပြင်လေသမားတွေကိုယ်တိုင်ကသူတို့ရဲ့သီးနှံတွေကိုဈေးကွက်ထက်အင်တာနက်ကနေတိုက်ရိုက်ရောင်းချကြတဲ့အတွက်ဈေးကောင်းရတဲ့အချိန်ကိုရွေးချယ်နိုင်ကြပါတယ်။တပြိုင်တည်းမှာပဲလေယာမြေတွေအတွင်ကြွက်ချောက်ငှက်ချောက်စတာတွေကိုလည်းဒရုန်းသေးစားလေးတွေနဲ့အင်တာနက်ကိုသုံးပြုနေကြပါတယ်။မကြသေးခင်ကအင်္ဂလန်နိုင်ငံမှာဆိုရင်စိုက်ပျိုးခင်းထဲမှာပေါင်းထိုးမြက်သက် AI ဉာဏ်ရည်တုသုံးစက်ရုပ်တွေတီထွင်ပြီးရှင်းနှစ်2025မှာဈေးကွက်အတွင်းကိုရောင်းချလိမ့်မယ်လို့ကြေညာထားပါတယ်။နိုင်ငံကမှာစိုက်ပျိုးရေးကိုနည်းပညာတွေနဲ့ပေါင်းပြီးထုတ်လုပ်လာကြပေမဲ့မြန်မာနိုင်ငံရဲ့အနေအထားကတော့ကြောက်ခစ်ကိုရောက်သွားသလိုဖြစ်နေပြီလို့ FAO ဝန်ထမ်းဟောင်းကိုထက်စော်ထွန်းကပြောပါတယ်
တကယ်တောင်သူလောက်တာကဟိုမိဘတွေကအများစုလောက်ကြတယ်ပေါ့နော်သားသမီးတွေကအကူညီဝိုင်းကူပြီးတော့လောက်ပ ေးကြတယ်ဒါမျိုးတွေပဲများတယ်ပေါ့နော်အင်တာနက် line တွေရစင်အခါတော့ကလေးတွေက Facebook account တွေဖောက်ပြီးတယ်ဘယ်လိုသုံးရမလဲ message ဘယ်လိုပို့ရမလဲနောက်တစ်ခုက Facebook ပေါ်မှာကျွန်တော်တို့နီးပညာတွေပေါ့နော် site view နဲ့ပတ်သက်တဲ့ဆောင်းပါးတွေသူများတွေရေးတာပဲဖြစ်ဖြစ် video တွေရိုက်ပြီးတော့တင်တာပဲဖြစ်ဖြစ်ပေါ့နော်ဒီလိုနီးပညာတွေကျွန်တော်တို့ like ကြည့်ပြီးတော့တကယ်ကိုဒီနီးပညာပေးအဖွဲ့တွေကိုသွားပြီးတော့ messenger မေးလို့ရတယ်စသုံးတက်ဖို့အတွက်စပြိုးနေတဲ့အနေထားမှာပေါ့နော်အာနိုင်တင်ပြီးတဲ့နောက်ပိုင်းမှာလူကြီးတွေပေါ့နော်ဒီဟာတွေကအသုံးပြုပြီးတော့ ID နီးပညာအသုံးပြုပြီးတော့သူတို့ရဲ့ဈေးကွက်တွေအများကြီးလုပ်လို့ရတဲ့အနေထားကိုရောက်ဖို့ဒီလက်ရကန်းအလိုမှာအကုန်လုံးကိုရိုက်ဖြုတ်ခံရရတယ်သူဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကိုရွာနဲ့ကိုလောက်ပဲထားသူတွေမသိနိုင်တဲ့အတွက်ပေါ့နော်တကယ် internet ကိုအသုံးပြုပြီးတော့မှကျွန်တော်တို့ဒီဈေးကွက်စနစ်တွေပေါ်ဆောင်နိုင်တဲ့အနေထားအခုလက်ရှိအနေထားမှာဆိုရင်အရန်ကိုနည်းသွားပြီအင်တာနက်သုံးပြီးတော့ပေါ့နော်ဒီဈေးကွက်စနစ်တွေကိုပေါ်ဆောင်ဖို့ဆိုတာကတော့ဘလို့မှကြီးထွားဖွဲ့ဖြိုးဖို့ပေါ့နော်ဒါမျိုးမဖြစ်နိုင်တဲ့အနေထားကိုရောက်ရှိနေတယ်လို့ကျွန်တော်တို့ပြောလို့ရတယ်ကျွန်တော်တို့မြန်မာနိုင်ငံမှာတော့အခုနေထားမှာဆိုရင်တော့တောင်တူလေသမားတွေကတော့တကယ်ကြောက်ခက်ကိုပြန်ရောက်သွားပြီလို့ပြောလို့ရတယ်ပေါ့နော
်နိုင်ငံတကာမှာစိုက်ပျိုးရေးကိုမြင့်တင်တဲ့အနေနဲ့အင်တာနက်နည်းပညာတွေကိုအလွယ်တကူအသုံးချလာကြတာတခါအဲ့ဒါကိုအခြေပြုပြီး AI ဉာဏ်ရည်တုနည်းပညာတွေနဲ့အစ်စ်မြင့်တင်ပြီးအသုံးချလာကြပါတယ်ဒါပေမဲ့မြန်မာပြည်မှာကတော့ဟိုအရင်စစ်အစိုးရအဆက်ဆက်ကြွေးကြော်ခဲ့ကြတဲ့လက်မှုလျာမှသည်စက်မှုလျာတို့ဆိုတဲ့ကြွေးကြော်တန်ကနေမတက်နိုင်ကြတော့ဘူးလို့တောင်သူလယ်သမားတွေကိုယ်တိုင်ကပြောပါတယ်အခုအချိန်မှာတော့73စီရှားပါဈေးကြီးလွန်းတဲ့အတွက်လဲထွန်ဆက်တွေကိုလည်းမသုံးနိုင်မှငားနိုင်ကြသလိုအရင်ကမီယိုဖလာလောက်ကင်ခဲ့ကြတဲ့ခိုင်းနွားတွေကလည်းရှားပါကုန်ကြပါတယ်အဲ့ဒီအတွက်တောင်သူလယ်သမားအများစုကမိမိပိုင်လေယာစိုက်ပျိုးမြေတွေကိုစွန့်လွတ်လာကြပြီးရေကြီးရာမျက်နှာရာကိုမိသားစုလိုက်ထွက်ခွာကုန်ကြပါတယ်။တခါအရင်ကတည်းကအတိုင်းလှုပ်သားရှားပါတဲ့ပြဿနာကိုအခုတခါစစ်မှုထမ်းဥပဒေကြောင့်မွေပူရာကင်းမောက်အဖြစ်ဆိုးကြောင့်ရဲရွာအတွင်းကလူငယ်လူရွယ်အမျိုးသားအမျိုးသမီးတွေကလည်းအိမ်နီးချင်းနိုင်ငံအပါအဝင်တရက်တစ်ကြေးကိုရှောင်တိမ်ကုန်ကြပါတယ်။အဲ့ဒီအတွက်စစ်အာဏာရှင်စနစ်အောက်မှာမြန်မာနိုင်ငံကစိုက်ပျိုးရေးလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့အတွက်ကတော့ကွန်ပျူတာနည်းပညာတွေ AI ဉာဏ်ရည်တုတွေအသုံးပြုဖို့ကဝေးတဲ့ဝေးနေကြောင်းပါခင်ဗျာ
Director နာချီရှိုက်ကူးတဲ့မီရုပ်ရှင်ကားကြီးနောက်အာဏာသိမ်းလိုက်လို့ရုံမတင်လိုက်ရတဲ့ What happened to the wolf ရုပ်ရှင်သမကမပြီးသေးဘူးငါတို့အလှည့်ကျန်သေးတယ်ဆိုတော့နှွေဦးတော်လှန်ရေးနဲ့ပတ်သက်တဲ့ short film အစရှိတဲ့ဇဝင်ခန်းတွေရဲ့နောက်ွယ်ကနေနောက်ခံဒီလုံးတွေကိုဖန်တီးပေးခဲ့တဲ့ classical guitar ဆရာတုံးနဲ့ Ukraine မြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ထားပါတယ်ရှင်
စကေကီဒာနီပြကိုမြစ်တန်းထုံးမဲ့ဖြစ်ပါတယ်။သူဟာပြည်သွင်းမှာအာနာမသိန်းခင်ကဒရိုက်တာနာဂျီနဲ့ရိုက်ကူးခဲ့တဲ့မီရုပ်ရှင်စက္ကားကြီးနဲ့ What happened to the wolf ဆိုတဲ့စက္ကားတွေရဲ့စောင့်ဝင်တည်ခြင်းတွေကိုတိခတ်ဖန်တီးခဲ့သူဖြစ်ပါတယ်။ကိုမြစ်တန်းထုံးကအာနာသိန်းခင်ရပြီးနောက်မှာတခြားသူတွေနေသူစစ်တပ်ကိုစက်ကျင်လှုပ်ရှားမှုတွေလုပ်ရင်းနဲ့လွမြောက်ရာနေရာတစ်ခုမှာတိမ်းရှောင်နေထိုင်ရသူသူလည်းဖြစ်ပါတယ်။နေဦးတော်လင်းရဲ့တျှောက်မှာအမှုပညာသမားတယောက်ကတက်ကြွတဲ့အမှုပညာနဲ့ဘလို့ပါဝင်လှုပ်ရှားနေလဲဆိုတာကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
်။အနာမသိနေကကျွန်တော်ကကလပ်စကီတာ freelance ဂီတာခရီးခရီးပြင်ပြီးတယ်ပြီးတော့TV channel တခုက music producer ပေါ့ music producer လုပ်တယ်။နောက်ပြီးတော့ဘောစားပေါ့ film music ကို film music နောက်ကနေပြုံးနေရှိတာရယ်ဆိုတော့အဓိကတော့ဒီ film music ဆိုတဲ့ဒီနောက်ရရဲ့မှာဒီ Tiger Lion တို့လည်းပြောပြီးတော့ဟုတ်တယ်လို့အားလို့တော့ဒါရိုက်တာနိုင်ကြီးရိုက်တဲ့ကားကြီးအကုန်လုံးကတော့ကျွန်တော်တင်းကြလို့ပြောနေတာပေါ့ဥစ္စာကသူကလည်းဟိုနှစ်ကားလောက်ပဲရှိအောင်ဒါပြီးရဲ့နောက် what happened to the wolf what happened to the wolf ကကြတော့ဟောကျွန်တော်ဒီရုံမတင်လိုက်ရလို့ဒီရုံမတင်လိုက်ရဘူးပေါ့ရုံမတင်လိုက်ရခဲ့တယ်ခုဂျာမနီ function မှာအဲ့ဒါကြောင့်လည်းစုရတဲ့ကားပေါ့နော်အဲ့နှစ်ကားပေါ့အဲ့နှစ်ကားလို့ကျွန်တော်တင်းကြတာခံစားမှုပေါ့နော်ခံစားမှုပေါ့မလုံးယုံလို့ခံစားလာရတယ်။နောက်တစ်ခုကသူအတိအကကိုကဒီဒေါ်လာရေးဘက်မှာ ရက်တည်နေတယ်ဆိုတာကိုပုံမှန်ထင်ထင်ပြနေတယ်။ဘာဖြစ်လို့ပုံမှန်ထင်ထင်ပြနေတာလဲဆိုတော့ဟိုအခုကလေးတွေဆိုရင်ထိုးတဲ့အားကြီးနေတယ်ကျွန်တော်အဲတပည့်တွေလည်းပါမယ်ကျွန်တော်လက်ပြီးလည်းပါမယ်ခေါ်တဲ့မှာစစ်တိုင်ကြီးကြတယ်ကြဆုံးတာလည်းရှိတယ်ချေလက်ပြီးလည်းရတယ်ရှိတယ်ပေါ့နော်သူတို့ကအဲ့လိုပြီးတာတော့အဲ့တော့သူတို့ကမှန်နေပါတယ်ဆိုတော့ကျွန်တော်တို့ကဟိုရက်ခံပြီးတာပေါ့နော်ကျွန်တော်တို့ကထောက်ခံပြီးတဲ့သဘောမျိုးလည်းဖြစ်တယ်ဒါပေမဲ့ဟိုဒီကိုမနေစီတဲ့နေရာကိုကအစိုးရလို့မတတ်မှတ်တဲ့သူပဲကိုမနေစီတာလည်းပါအဲ့ဒါကြောင့်တော့ anxiety ဖြစ်တာပေါ့ဒီနာရီရတဲ့ shop ကိုဖြိုးပေါ့နော်တော်လိုင်းကပပီးတွေဘာလို့လဲကြံနေတယ်လို့နောက်ဒီကျွန်တော်ရန်ကုန်ဒီရန်ကုန်မှာနေတော့အဲ့ကားတွေကကြိုက်ပါလေ။ဒါဆိုအဲ့ကားတွေရဲ့ music ကလည်းကျွန်တော်တခြား nickname နဲ့ music တွေရေးနေတာပေါ့နော်။အဲ့ဒါတွေလုပ်ကြတာ။အဲ့ဒါတွေလုပ်ကြရှိ။အဲ့ဒါတွေကလည်းအချို့ကလည်းနည်းနည်းတော့သဘောပေါက်လာ။ကျွန်တော်လုပ်တယ်လို့ထင်တာလည်းရှိတယ်ပေါ့နော်ရှိတယ်ဆိုတော့ဟိုတော့မတိုင်မရှိတော့ဘာမှအဖြစ်မလို့တော့တိုင်တော့တကယ်လို့တော့တိုင်ခဲ့တော့တော့တော့ရှိသေးတာပေါ့ဟာဒီမှာတော့တော်လိုင်းနဲ့ပတ်သက်ပြီးဘာဆက်လုပ်ပြီလဲဆိုတော့ဒီမှာတော့ကျွန်တော်ခုအချို့ campaign တွေမှာဝင်ပါပြီးတာရောရှိတယ်နော်အချို့ campaign တွေဝင်ပါပြီးတာရှိတယ်နောက်ဟိုဒီမင်းဆောင်မှာကလေးတွေကိုဒီတိုင်းဒီတိုင်းတော်လည်းရောက်ဒီရောက်နေတဲ့မိဘတွေရဲ့ဒေးမျိုးတော့ခေတ္တပြေးလာတော့တော့ခုကအခုဘူးကျော်ကတော့ခါရီကျိုးရဒီတော်လည်းမှဖြစ်နေတယ်ဒီနားတဲ့ခါမှာဒီခေတ္တပြေးနေတယ်လို့ပြောလို့ကျွန်တော်ဒါမျိုးဒီပုံလေးကနေပြေးလာတော့ရှိတယ်နောက်ဟိုဒီတော်လည်းရောက်တော့ကိုစားတခုပြီးလာတယ်ပါလေရှိပါတာအာဆေအနာရှင်တွေကတကယ်တမ်းပြောတော့လူပြည်တော်ကိုကြောက်တာပေါ့လူပြည်ရမှာနောက်ကရှိတဲ့ဒီပြည်သူကြောက်တာအဲ့ဒါကြောင့်သူကဟိုလူပြည်ရမှာတွေကိုသူတို့ပဲပေါအောင်လုပ်ရင်လုပ်မယ်သူတို့ကမာရီလူပြည်ရကိုဖိနေတယ်အဲ့ဒါတော့လည်းနဲ့ပတ်သက်လို့မစပါဆက်လို့တော့ရှိခုကျွန်တော်ဒီဒီကျွန်တော်လုပ်နေတဲ့ဈာန်ကြောင်းတဲ့ဆက်လို့ပဲဒီမအောင်မချင်းတော်လည်းဘက်မှာပြန်နေမယ်ဒါမျိုးကိုလုံးလုံးနေတယ်တော့ပေါ့ကိုလုံးနေတယ်တော့ပြန်တော့တဏှာရဆက်လို့တော့ပါဟိုအနည်းဆုံးကတော့ကျွန်တော်ခံထားတဲ့အနည်းဆုံးကတော့ဒီအခုအလူပြာသွားတယ်ပေါ့နော်ကျွန်တော်ဆိုရင်တော့လူတော်သိမသိပါဘူးထားပါတော့ဒါပေမဲ့အရန်လူသိတဲ့လူပြာသွားတယ်မှာနိုင်ကြီးဆိုပြီးလေးလေးမျိုးလိုမျိုးဒီအာဇာနည်တို့လိုမျိုးဟိုမြေမောင်းတို့မျိုးဒီလိုလူပြာသွားတယ်ကျွန်တော်တော်လိုင်းဘက်မှာပါနေဆိုတာအရန်အဖြစ်ရှိတယ်ပေါ့ဘာလို့ဆိုတော့ဒီသူတို့ဟိုအရင်တည်းကရှိတဲ့ဒီအဲ့လူကြီးကတော်လိုင်းမှာအများကြီးပါတယ်အဲ့တော့ဘာလို့လဲသူတို့ရှိနေပါလားဆိုတဲ့ခံစားချက်ကဒီတော်လိုင်းမှာတကယ်တပ်ပေါင်းဝင်နေတဲ့ခလေးတွေတကယ်ဒီတကယ်နေဒီမှာရှိနေတဲ့တော်လိုင်းသမားတွေတွေအရင်အားသိစေပါအဲ့တော့ကျွန်တော်တို့ကတော့ဒီသူတို့ဒီကလေးတွေကဒီဒီတော်လိုင်းပြီးတဲ့အထိသူဆက်ရှိနေတယ်လို့ပြောရပါမယ်
ကိတာအမှုပညာရှင်တယောက်ရဲ့တော်လှန်ရေးကိုရှောက်လှမ်းနေတဲ့အကြောင်းပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါ။ American Republican သမ္မတလောင်းတိုနယ်ထရန့်နဲ့ဒုသမ္မတလောင်း JD Vance တို့သာရွေးကောက်ပွဲနိုင်ရင်တနိုင်ငံလုံးကိုဝင်ဖြတ်ခွင့်ပိတ်ပင်ဖို့လုပ်မှာမဟုတ်ဘူးလို့ဒုသမ္မတလောင်း JD Vance ကပြောပါတယ်။တချိန်မှမှာပဲမျိုးဆက်ပွားဆက်ရအခွင့်အရေးနဲ့ပတ်သက်ပြီးဒီမိုကရက်သမ္မတလောင်းကမလာဟဲရစ်နဲ့တင်ဝေါ့စ်တို့ကသူတို့ဘက်ကသတင်းစကားကိုဆက်ပြောနေပြီးမဲဆွဲပွဲဆက်ရအလှငွေတွေလဲစမ်းချိန်တင်လောက်အောင်ရခဲ့တဲ့အကြောင်းကြေညာပါတယ်။ဗာရိုနီကာဘော့ဒရက်စ်အင်ဂလီစီယာရဲ့သတင်းဆောင်မကိုကိုငင်းချမ်းတင်ပြထားပါတယ်ရှင်။
ဒီကြတဲ့ဒနေ့ဝင်နေနေက NBC သတင်းဌာနရဲ့သတင်းမီဒီယာနဲ့တွဲဆုံပွဲအစီအစဉ်မှာ Republican ဒုသမ္မတလောင်း JD Vance ကိုတနိုင်ငံလုံးကိုဝင်ဖျက်ချခွင့်မပိတ်ပင်ပါဘူးလို့ကတိပေးနိုင်မလားလို့မေးတဲ့အခါမှာတော့သူကအခုလိုပြောပါတယ
် I can absolutely commit that
ကျွန်တော်ကတော့ဒါကိုလုံးဝကတိပေးပါတယ
်ကျွန်တော်တို့အစိုးရကအမျိုးသမီးတွေနဲ့သူတို့ရဲ့မျိုးဆက်ပွားဆိုင်ရာအခွင့်အရေးတွေအတွက်ကောင်းမှာပါလို့ Trump က True လူမှုကွန်ရက်မှာရေးပြီးတဲ့နောက်နှစ်ရက်အကြာမှာအခုလိုပြောတာပါဒါပေမဲ့လည်းလွှတ်တော်မှာရှိတဲ့ Republican အမတ်တချို့ကကိုဝင်ဖျက်ချခွင့်တနိုင်ငံလုံးပိတ်ပင်ဖို့တက်တက်ကြွကြွကြိုးစားနေတာကြောင့် Trump ဟာဒီလိုမျိုးဥပဒေဖြစ်လာရင်ဗီဒိုအာဏာသုံးပြီးပယ်ချမလားလို့ Vance ကိုထပ်မေးတဲ့အခါမှာတော့
I think he would
သူလုံးမယ်လို့ကျွန်တော်ထင်ပါတယ် သူလုပ်မယ်လို့ရှင်းရှင်းလင်းလင်းပြောထားပါတယ
်။ Harris နဲ့ Walz ဦးဆောင်တဲ့ Democrat မဲဆွယ်အဖွဲ့ကတော့ Trump အစိုးရလက်ထက်မှာမျိုးဆက်ပွားဆိုင်ရာအခွင့်အရေးတွေဟာပျောက်ကွယ်သွားမယ်လို့တတိပေးနေပါတယ်။ဒီအကြောင်း Democratic Party နိုင်ငံလုံးဆိုင်ရာညီလာခံမှာဒုသမရလောင်း Tim Walz ကအခုလိုပြောထားပါတယ်
။ They will ban abortion
across သူတို့ကလွတ်တော်ပါတီဖြစ်စီမပါတီဖြစ်စီနိုင်ငံလုံးမှာကိုယ်ဝင်ဖျက်ချခွင့်ပိတ်ပင်မှာပါ
။ Democratic Party နိုင်ငံလုံးဆိုင်ရာညီလာခံကချုပ်ပြောရရင်အောင်မြင်တယ်လို့လေးလာသူတွေကသုံးသပ်ပါတယ်။ Democratic အနေနဲ့အဲ့ဒီအောင်မြင်မှုကစစ်တမ်းတွေမှာထောက်ခံမှုတွေတိုးလာမယ်လို့လည်းမျှော်လင့်ထားပါတယ်။ဒီအောင်မြင်မှုအပေါ်မှာထပ်ဆင့်ပြီး Harris နဲ့ Walz မဲဆွယ်အဖွဲ့ကသူတို့အနေနဲ့စတင်လှုပ်ရှားကြတဲ့ကအလှူငွေအမေရိကန်ဒေါ်လာတန်း940ရှာနိုင်ခဲ့တယ်လို့ပြီးခဲ့တဲ့တနင်္ဂနွေနေ့မှာပဲကြေညာပါတယ်။ဒါကြောင့်ဒူသမရာကမ်မလာ Harris ရဲ့အင်ဂျူရောသွားရလမ်းကဖြောင်ပြူးနေသလားဆိုတဲ့အပေါ်မှာတော့လွတ်လပ်တဲ့အထက်လွှတ်တော်အမတ် Bernie Sanders ကတော့သတိထားအကောင်းမြင်ပါတယ်
။ Well, I think the energy coming out of that convention was very high. I think it's going to be a rough campaign.
ဒီဟာကခက်ခဲကြမ်းတမ်းတဲ့မဲဆွယ်ပွဲတစ်ခုဖြစ်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။အခုဒူးသမရအနေနဲ့နိုင်ဖို့အလားအလာအများကြီးရှိပါတယ်လူကြိုက်များတဲ့မဲတန်းနဲ့ချီပြီးနိုင်ပါလိမ့်မယ်အချိန်နဲ့ပြန်ရမယ်ပြည်နယ်တွေမှာလည်းနိုင်ဖို့အလားအလာတွေအများကြီးရှိတယ်လို့ကျွန်တော်ထင်ပါတယ
် Republican အထက်လွှတ်တော်အမတ် Tom Cotton ကတော့ဒါကိုသဘောမတူပါဘူ
း It's an unusual presidential election because Donald Trump has been president before
Donald Trump ကသမရအရင်လည်းဖြစ်ဖူးပါတယ်အမေရိကန်ပြည်သူတွေအနေနဲ့သူဘာလုပ်ခဲ့လဲဆိုတာသိပါတယ်Kamala Harris နဲ့ Joe Biden လက်အောက်မှာ American ပြည်သူတွေဘလောက်ဒုက္ခရောက်လဲဆိုတာသူနားလည်တဲ့အကြောင်း American တွေသိပါတယ်။ဒါကြောင့်သူတို့ဟာ Donald Trump ကိုအင်ဂျူရောကိုပြန်ပို့ဖို့အစဉ်သင့်ဖြစ်နေပါပြီ
။အခုသတင်းပတ်အတွင်းနှစ်ဖက်စလုံးမှာအစီအစဉ်တွေအများကြီးရှိပါတယ်။ဗိုလ်တပုနေ့မှာတော့ဒူးသမရာ Harris နဲ့သူ့ရဲ့လက်တွဲပေါ်ရှင်ပြိုင်သူတို့ဟာ Georgia မှာ Basker နဲ့လှည့်လည်စီးရုံမှာပါ။Trump ကတော့ Wisconsin ပြည်နယ်မှာဂျာတာရီနေမှာလူလူနဲ့တွဲဆုံဆွေးနွေးဖို့ရှိပြီး Pennsylvania ပြည်နယ်မှာစူဝေးပွဲကျင်းပဖို့ရှိပါတယ်ခင်ဗျာ
ချေဝန်းလှပတဲ့ရှုကင်းတွေရေချီယံမြင့်လူရလှဲ့လေသွားလာနေထိုင်ကြတဲ့နေမှုထိုင်မှုပုံစံတွေနဲ့ဆွဲဆောင်ထားတဲ့မွန်ဂိုလီးယားနိုင်ငံစီကိုမတ်ဆွမြတ်မွန်နဲ့အတူကဘာတလွာခီးသွားအစီအစဉ်ကနေတွားချရမှာဖြစ်ပါတယ်ရှင်
အရှတ်တိုက်အလဲပိုင်းတရုတ်နဲ့ရုရှားနိုင်ငံကြားမှတည်ရှိတဲ့မွန်ဂိုလီးယားနိုင်ငံဟာခြေပြက်နဲ့မျက်ခင်းလွင်ပြင်တွေတဲခန္ဓာရတွေပင်လယ်ရေမျက်နှာပြင်အထက်ပေ9000ကျော်အမြင့်ကုန်းပြင်မြင့်တွေရှိတဲ့နိုင်ငံဖြစ်ပါတယ်။မွန်ဂိုတိုင်းရင်းသားမျိုးနွယ်စုတွေကိုစုစည်းပြီး73ရာစုအစောပိုင်းတုန်းကအာရှနဲ့ဥရောပတလွှာတိုက်ခိုက်နေခဲ့တဲ့ဂျင်ဂစ်ခန်ရဲ့နိုင်ငံလို့ပြောရင်တော့အများသိကြပါတယ်။ဂျင်ဂစ်ခန်ကိုလူသိများမှုရဲ့ထူးခြားတဲ့နေမှုထိုင်မှုပုံစံတွေရဲ့တဘာဝအလှတွေရဲ့ကိုခံစားနိုင်အောင်လို့သူတို့နိုင်ငံကိုလာလေကြဖို့အတွက်မွန်ဂိုလီးယားအစိုးရကနိုင်ငံသားအဲ့တဲ့တွေကိုဆွဲဆောင်ဖိတ်ခေါ်နေပါတယ်။လှပတဲ့ရှုခင်းပတ်လည်နဲ့တောင်တန်းတွေပေါ်မှာလွတ်လွတ်လပ်လပ်မြင်စီရတဲ့အရသာအပါအဝင်ဒီဒေသမှာနေထိုင်ကြသူတွေသွားလာနေထိုင်စားသောက်ကြတဲ့အတွေ့အကြုံမျိုးရနိုင်ဖို့အတွက်ခီးသွွားလုပ်ငန်းတွေကလည်းစီစဉ်ပေးနေပါတယ်။အထူးသဖြင့်တိုးရီနွားရီမွေးမြူပြီးရေကြီးရမျက်နှာကိုလှဲ့လေသွားလာနေထိုင်ကြတဲ့မွန်ဂိုလီးယားနိုမက်တွေကိုအနီးကပ်လေ့လာနိုင်အောင်လို့ခီးသွွားအစီအစဉ်တွေလုပ်ပေးနေကြပါတယ်
။ When they ride in the country most of the time you'll encounter someone's private property or need a permission to ride through the property.
တခြားနိုင်ငံကသူတွေအနေနဲ့မြင်စီတယ်ဆိုရင်သူများပိုင်တဲ့မြေပေါ်ဖြတ်သွားဖို့လိုတာမျိုးနောက်သူများမြေပေါ်မှာမြင်းစီးဖို့ခွင့်ပြုချက်ရယူရတာမျိုးတွေများသောအားဖြင့်လိုကြပါတယ်မွန်ဂိုလီးယားမှာတော့ဒါမျိုးမလိုပါဘူးမြောက်ပိုင်းရုရှားနယ်စပ်နားကိုရောက်သွားမှသာခွင့်ပြုချက်လိုတာပါမြင်းစီးဖို့ခြံဝင်းဂိတ်ကဖွင့်စရာလည်းမလိုပါဘူးဘယ်သူစီကမှလည်းခွင့်ပြုချက်တောင်းနေဖို့မလိုပါဘူးအဲ့လိုလွတ်လွတ်လပ်လပ်မြင်းစီးလျှောက်သွားနိုင်တာအပြင်ချမရူရဲ့ရည်ကြီးမှုထုံးစံတွေကိုအတွေ့အကြုံရနိုင်ချဖို့အဓိကထားပါတယ်ပြောရမယ်ဆိုရင်အခုလိုရေကြီးရမျက်နှာလှဲ့လေသွားပြီးနေထိုင်နိုင်တဲ့ Nomad Assist ဆိုရင်ကမ္ဘာမှာချမလို့ပဲကျန်တော့တာပ
ါကြေပြောလှတဲ့မွန်ဂိုလီးယားကုန်းပြင်မြင့်တွေပေါ်မှာတဘာဝတောရိုင်းတိရစ္ဆာန်တွေနဲ့လှဲ့လေသွားလာနေထိုင်နေကြသူတွေနေကြတဲ့အတိုင်းအဝိုင်းပုံစံတဲအိမ်တွေမှာဧည့်သည်တွေတဲခွန်နိုင်ဖို့အတွက်ခီးသွွားလုပ်ငန်းတွေကစီစဉ်ပေးထားပါတယ်ကိုဗစ်ကရောဂါလွန်ကာလမွန်ဂိုလီးယားနိုင်ငံကိုကမ္ဘာလှည့်ဧည့်သည်တွေပြန်လာနေကြပြီမဲ့လာကြတဲ့ဧည့်သည်တွေပြောင်းသွားတယ်လို့ AP သတင်းဌာနကပြောပါတယ်အရင်ကထက်ဥရောပတိုက်သားတွေအလာနေသွားပြီးတော့ကိုရီးယားလူမျိုးတွေပိုလာနေကြတယ်လို့ပြောပါရယ်မွန်ဂိုလီးယားခီးသွွားလုပ်ငန်းတွေကတော့နိုင်ငံစုံကဧည့်သည်တွေလာလေကြဖို့လိုလားကြပါရယ်
မွန်ဂိုလီးယားအစိုးရက Welcome to Mongolia ဆိုပြီးတော့ခီးသွားတွေကိုဖိတ်ခေါ်ကြိုဆိုတဲ့အစီအစဉ်တွေလုပ်နေပါတယ်နိုင်ငံတော်များများကနိုင်ငံသားတွေကိုဗီဇာမလိုပြည်ဝင်ခွင့်ပေးနေတဲ့အပြင်မွန်ဂိုလီးယားကိုပြန်တန်းတဲ့လေယာဉ်ခီးစဉ်တွေကိုလည်းထပ်တိုးထားပါတယ်။ဒါပေမဲ့အခြေခံစောင့်အောင်ပိုင်းအကန့်အသတ်တွေရှိတာဟိုတယ်လိုနေရာထိုင်ခွင့်အလုံးအလောက်မရှိသေးတာအပြင်ဘာသာစကားအခက်အခဲတွေကြောင့်ခီးတယ်တွေအခက်တွေ့နေကြပါတယ်
။ The space is enough but it's sometimes hard to get the right direction.
နေရာကတော့အခြေကြီးပါဒါပေမဲ့ရေးတဲ့စာတွေကိုနားမလည်တော့ဘယ်ဘက်ကိုသွားအောင်မှန်းမသိဖြစ်ပါတယ်အင်္ဂလိပ်ဘာသာနဲ့ပို့ပြီးတော့ရေးပြထားဖို့လိုပါတယ်အဲ့ဒီတခုတော့ပို့တွတ်တက်အောင်လုပ်ဖို့လိုပါတယ
်နိုင်ငံသားခီးသွွားဧည့်သည်တွေအနေနဲ့ဒေသခံခီးသွွားအဲလန်းညွန်တွေမပါဘဲလက်ပတ်သွားနိုင်ဖို့အခက်အခဲရှိကြပါတယ်ဒါပေမဲ့လည်းအာရှတိုက်ထဲကတခြားနိုင်ငံတွေနဲ့နေမှုထိုင်မှုပုံစံကွာခြားတဲ့မွန်ဂိုလီးယားနိုင်ငံအကြောင်းလေ့လာချင်းသူတွေကတော့သွားလည်နေကြပါတယ်အဲ့ဒီထဲမှာလေယုံခက်တွေကိုအမဲလိုက်ဖို့မွေးမြူအသုံးပြုကြတဲ့အကြောင်းမှတ်တမ်းရုပ်ရှင်ကြည့်ပြီးတော့မွန်ဂိုလီးယားကိုရောက်လာသူ American Air တွေလည်းပါပါတယ
် I knew about Genghis Khan and a little bit about the history and then I
Genghis Khan အကြောင်းနဲ့တမိုင်းအကြောင်းကျွန်တော်နည်းနည်းသိတာရယ်ဒီမှာလေယုံခက်တွေကိုအသုံးပြုကြတဲ့အကြောင်းမှတ်တမ်းရုပ်ရှင်ကြည့်ဘူးတာရယ်ကလွဲလို့တခြားဘာမှမသိပါဘူးလေယုံခက်တွေအကြောင်းကြည့်ပြီးတော့ဒီကိုလာလည်ဖို့စပြီးစိတ်ဝင်စားခဲ့တာပါလာလည်လိုက်တဲ့အတွက်ဒီနိုင်ငံအကြောင်းပိုလေးလာသိရှိခွင့်ရပါတယ
်အခု2024ခုနှစ်ခုနှစ်လပိုင်းအထိမွန်ဂိုလီးယားနိုင်ငံကိုလာလည်သူ 4,300 ထက်မနည်းရှိပါတယ်2023အလားတူကာလထက်ကိုဧည့်သည် 25,000 ကျော်ကနှုန်းများလာခဲ့တာပါလာလည်နေသူတွေထဲမှာဥရောပတိုက်သားတွေအမေရိကန်တွေနဲ့ဂျပန်တွေလည်းပါပါတယ်မွန်ဂိုလီးယားလာဖို့လေယာဉ်ခရီးစဉ်၄နာရီတောင်မစီးရတဲ့ကိုရီးယားကတော့လာလည်သူ2ဆများလာတယ်လို့ခီးသွားလုပ်ငန်းကိန်းဂဏန်းတွေအများသိရပါတယ်မွန်ဂိုလီးယားအစိုးရကတော့နှစ်ဆင်လာလဲသူတသန်းအထိရှိဖို့ရည်မှန်းထားတယ်လို့ဒေသခံတွေကလည်းမျှော်လင့်နေကြပါတယ်
။အာနီမီတစ်စင်ချော့တယ်။ဒီစချော့ချော့တန်ချစ်ဆူဆာဟန်အတော်အင်
းကဘာလဲခီးသွွားတွေပုံများများလာလဲစေခြင်းပါတယ်။ရောက်လာတဲ့ခီးသည်တွေအဆင်ပြေအောင်လုပ်ပေးဖို့လိုအပ်တာတွေရှိနေပါသေးတယ်။အခက်အခဲတွေအများကြီးရှိပေမဲ့လည်းခီးသွွားလုပ်ငန်းကတဖြည်းဖြည်းတော့တိုးတက်ကောင်းမွန်လာပါပြီ။
လူသိများတဲ့ခီးသွွားအဲလန်းညွန်မဂ္ဂဇင်းတစ်ခုဖြစ်တဲ့ Lonely Planet က2024ခုနှစ်မှာခီးသွွားဖို့အကောင်းဆုံးနိုင်ငံစီးရဲမှာမွန်ဂိုလီးယားနိုင်ငံကိုထိတ်ဆုံးမှထားထားပါတယ်။ခီးသွွားလုပ်ငန်းပိုင်းတိုးတက်ဖို့လိုအပ်တာတွေရှိနေသေးပေမဲ့ကျေပြောလှတဲ့သဘာဝအလှနဲ့လေ့လာခြင်းစရာတွေများလာတယ်လို့ Lonely Planet ကညွှန်ပါတယ်
။အာတော့ဒီတရနိခင်မေကတည်းကသင်္ကြန်ဆတ်ချင်မရဘူး။အင်းဒီစင်ကတည်းက
သဘာဝခီးသွွားတွေအတွက်အဖြူရောင်ကလအုပ်တွေကိုရွေးထားပါတယ်။လာလေကြတဲ့ဧည့်သည်တွေကိုမွန်ဂိုလီးယားမှာဘယ်လိုနေထိုင်စားသောက်ကြလဲဆိုတာကိုပြသနိုင်ဖို့အဓိကထားပါတယ်ကျွန်တော်တို့နေမှုထိုင်မှုပုံစံတွေထင်ဟပ်တဲ့လေယုံငတ်တွေမြင်းတွေနဲ့တခြားလိပ်စံတွေလည်းဒီမှာရှိပါတယ်ကျွန်တော်တို့ပဲဧည့်သည်တွေကိုဝန်ဆောင်မှုပေးကြတဲ့တခြားသူတွေလည်းရှိပါတယ်အားလုံးကကိုယ်ပိုင်လုပ်ငန်းအဖြစ်လုပ်နေကြတဲ့သူတွေဖြစ်ပါတယ
်ဧရိယာကျယ်ဝန်းလာတဲ့မွန်ဂိုလီးယားနိုင်ငံမှာလူဦးရေ3,000ကျော်လောက်သာရှိပြီးတော့ထက်ဝက်လောက်ကဥလန်ဘာတာမြို့တော်မှာနေထိုင်ကြပါတယ်ဒါကြောင့်လဲသဘာဝအတိုင်းလှပနေတဲ့နေရာအများပြားကိုကဘာလှည့်ဧည့်သည်တွေအနေနဲ့သွားလည်စူးစမ်းနိုင်တယ်ဆိုတဲ့အချက်ကိုခီးသွားလုပ်ငန်းတွေကထောက်ပြဆွဲဆောင်နေကြပါတယ်။ပကြီကားချက်လိုဖြစ်နေတဲ့သဘာဝအလှတွေကြားခြေချင်းတောင်တက်ခီးသွားနိုင်တဲ့နေရာတွေ၊စောင်းရသည့်ကာလရေခဲနေတဲ့ရေကန်ကြီးတွေ၊အုတ်ရအလင်းတန်းတွေ၊ကလအုပ်အပြေးပြိုင်ပွဲတွေစတဲ့မွန်ဂိုလီးယားနိုင်ငံရဲ့ထူးခြားမှုတွေကိုမိမောင်းထိုးပြပြီးတော့နိုင်ငံတကာကဧည့်သည်တွေကိုကြိုဆိုနေကြပါတယ်ရှင်။ကျွန်မဆူမြန်မော်ပါ
VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ email လိပ်စာ burmese@voanews.com ကိုစာရိုက်သားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။ဟမတ်တို့ဖန်ခံခဲ့ရတဲ့ဒဇာကန်အယ်ကာဒီလွတ်မြောက်လာတာကိုကြိုဆိုလိုက်ပြီးဟမတ်ဖန်ဆီးထားတဲ့ဒဇာကန်တွေအထူးသဖြင့်အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးအတွက်အမေရိကန်ကပိုင်းဖြတ်ချက်ခိုင်ခိုင်မာမာချမှတ်ထားကြောင်းအင်ဘူရောအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဂါဇာကမ်းမြောင်တောင်ပိုင်းတိုက်ပွဲတစ်ပွဲမှာခါအစ်ဖာဟန်အယ်ကာဒီကိုလှိုင်းကောင်းတဲ့ကကဲတင်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ကအင်ကာနီမှာပြောပါတယ်။Russia cuts data မှာ 1,300 square kilometer ကို Ukraine တပ်ဖွဲ့တွေကထိန်းချုပ်ထားလိုက်ပြီး Russia တပ်သား949ဦးကိုအကျဉ်းသားဖြစ်ဖမ်းဆီးထားကြောင်း Ukraine စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီး Oleksandr Syrsky ကအင်ကာနီမှာပြောပါတယ်။ ရုရှားယူကရိန်းစစ်မြင်းမြတ်အဆုံးသတ်ရေးကိုသူထောက်ခံတယ်လို့ယူကရိန်းကိုတွားခဲ့ပြီးရဲအတော်ကြာမှာအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကရုရှားသမ္မတပူတင်ကိုပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တယ်လီဖုန်းပြောပြီးနောက်တရက်အင်္ဂါနေ့ရုရှားခေါင်းဆောင်နဲ့ဆွေးနွေးတာမှာမိုဒီကအခုလိုပြောဆိုတာပါမကြာခင်ကသွားခဲ့တဲ့ယူကရိန်းခီးစဉ်အမြင်နဲ့ရုရှားယူကရိန်းပြည်ပခါကိုမစ္စတာပူတင်နဲ့အမြင်ဖလှယ်ခဲ့ကြောင်းမိုဒီက X လူမှုစာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနှမ်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကဂလန်ခံပဲဖြစ်ပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ။